Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2018ခုနှစ်ဇန်နဝါရီလ29ရက်တနင်္လာနေ့မနက်ခင်း VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ32/40/48နဲ့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါလိမ့်ရှင်။ကျွန်မခွာညိုပါအခုမနက်ခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်မကတော့ဆုမြတ်မော်ပါရှင်။လူပေါင်း100ကျော်တေဆုံးရတဲ့တိုက်ခိုက်မှုခံထားရတဲ့အာဖဂန်နစ္စတန်နိုင်ငံမှာတနင်္ဂနွေနေ့ကဝန်ထမ်းချင်းတွေအထိအမှတ်သတ်မှတ်ခဲ့ပါတယ်။2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားဝင်ရောက်ဆွတ်ဖက်ခဲ့သလားဆိုတာကိုစုံစမ်းနေတဲ့အထူးဂျန်ဘေးရောဘတ်မူလာအပေါ်ထောက်ခံကြောင်းထိပ်တန့်ရီပပ်ဘလစ်ကန်အမတ်တွေကအခိုင်အမာပြောနေကြပါတယ်။အခုလိုနောက်ဆုံးရသတင်းတွေကိုဥဆံမဝင်တဲ့အတူချင်းညပေးပါမယ်ရှင်။
အခုမနက်ခင်းဆက်ပြီးနှားဆရာမယ့်စီစဉ်တွေထဲမှာတော့ဘင်္ဂလားဒေ့ရှ်ကရိုဟင်ဂျာဒုက္ခသည်စခန်းကိုအင်ဒိုနီးရှားသမ္မတတွားရောက်ကြည့်ရှုပြီးလူသားချင်းစာနာမှုအကူအညီတွေပေးခဲ့ပါတယ်
။ Working closely with the communities and the humanitarian NGOs, the government will also soon provide health facilities.
သမရဝီဒိုတို့ရဲ့ခီးစဉ်အတွင်ပြောကြားချက်တွေနဲ့တူနားဆရာမှာပါ။ထိုင်းမြန်မာနယ်စပ်မဲဆိုင်ခရိုင်မှာမူရင့်မှောက်ကိုအဖွဲနဲ့ထိုင်းစစ်တပ်ကြားပစ်ခတ်မှုဖြစ်ပွားပြီးစိတ်ကြွစေအများပြားကိုထိုင်းစစ်တပ်ကဖမ်းမိခဲ့တဲ့အကြောင်းနဲ့အတူမြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစည်းအဝေးမှာတော့အရသာအစိုးရလက်ထက်မှာလည်းနိုင်ငံရေးအကျဉ်းသားတွေဆက်ပြီးတော့ရှိနေတဲ့အခြေအနေတွေကိုနားဆင်ကြရမှာပါအခုရင်ဆုံးတော့တနင်္လာနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ဦးဆောင်မွေတို့ကကြေညာပေးပါမယ်ရှင
်အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့တော်မှာစနေနေ့ကလူပေါင်း100ကျော်သေဆုံးခဲ့တဲ့တိုက်ခိုက်မှုဖြစ်ပွားခဲ့ပြီးတဲ့နောက်တနင်္ဂနွေနေ့မှာတော့တနင်္ဂနွေလုံးဝန်းနေချင်းအထိုင်အမတ်နေ့တက်မှတ်ခဲ့ပါတယ်။ဖောက်ခွဲရေးပစ္စည်းတွေအပြည့်တင်ထားတဲ့ဆေးရုံကားနဲ့အစိုးရရုံးတရုံရှိမှဖောက်ခွဲခဲ့တာကြောင့်သေဆုံးသူ103ယောက်အထိရှိပြီးတော့230ကျော်ထိခိုက်ဒဏ်ရာရခဲ့တယ်လို့တာဝန်ရှိသူတွေကတနင်္ဂနွေနေ့ကပြောပါတယ်။ဒီတိုက်ခိုက်မှုဟာသူတို့ရဲ့လက်ချက်လို့တာလီဘန်တွေကဆိုထားပါတယ်။သေဆုံးသူတွေထဲမှာရဲတပ်ဖွဲ့ဝင်အများပြားပါတယ်လို့ပြည်ထောင်စုဝန်ကြီးဝါအစ်ဘာမက်ကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပေမယ့်အရေးအတွက်အတိအကျကိုတော့ပြောကြားခြင်းမရှိပါဘူး။ထိခိုက်ဒဏ်ရာရခဲ့တဲ့ရဲတပ်ဖွဲ့ဝင်ကတော့30ဖြစ်တယ်လို့ဆိုပါရယ်။စနေနေ့ကဖောက်ခွဲမှုနဲ့ဆက်ဆက်ပြီးတော့လူ၄ယောက်ကိုဖမ်းဆီးထားပြီးစုံစမ်းစစ်ဆေးနေဆဲဖြစ်တယ်လို့အာဖဂန်ထောက်လှမ်းရေးအကြီးအကဲကပြောပါရယ်။ကာဘူးမြို့တော်အပါအဝင်နိုင်ငံတွေကတခြားနေရာတွေမှာစစ်သွေးကြွတွေရဲ့အကြိမ်ကြိမ်တိုက်ခိုက်မှုကိုအာဖဂန်လုံခြုံရေးအဖွဲ့အစည်းတွေကကြိုတင်ကာကွယ်နိုင်ခြင်းမရှိဘူးဆိုတဲ့ဝေဖန်ပြစ်တင်မှုတွေကိုလည်းသူကပယ်ချခဲ့ပါတယ
်။အရေးပါတဲ့ American Titan Republican လွှတ်တော်အမတ်ဒီက2016ခုနှစ်သမ္မတရွေးကောက်ပွဲမှာရုရှားကဂျာဝင်ပတ်သက်ခဲ့တဲ့ဆိုတဲ့ကိစ္စပေါ်အထူးစုံစမ်းရေးမှူးရောဘတ်မူလာကကင်တွယ်စုံစမ်းစစ်ဆေးနေတာကိုအခိုင်အမာထောက်ခံတဲ့အကြောင်းပြောကြပါတယ်။ဒါပေမဲ့သမ္မတဒေါ်နယ်ထရမ့်ကမစ္စတာမူလာကိုတာဝန်ကနေဖြုတ်မပြစ်အောင်ဟန်တားနိုင်မှုအတွက်ဥပဒေတရားကွန်ဂရက်လွှတ်တော်ကအတိပြုပေးဖို့လိုမလို့ဆိုတဲ့နေရာမှာသဘောထားကွဲလွဲမှုတွေရှိနေပါတယ်။တောင်ကိုရိုင်းနာပြည်နယ်အထက်လွှတ်တော်အမတ်လင်ဆေးဂရဟမ်နဲ့မင်းပြည်နယ်အထက်လွှတ်တော်အမတ်ဆူဇန်ကောလင်းတို့ကလွှတ်တော်မှာရှိတဲ့တခြားလုံဖို့ကံပဲ Republican အမတ်တွေနဲ့ခွဲထွက်ပြီးတော့ဥပဒေကိုထောက်ခံတဲ့အကြောင်းတနည်းကလေးနေသတင်းစာမှာပြောကြားခဲ့ပါတယ်။သမ္မတထရမ့်အနေနဲ့မူလာကိုဖိရှားလို့ရတဲ့ဆိုရင်တရားရေးအရပြန်လည်တုံ့တက်ဖို့လိုအပ်မှာဖြစ်တဲ့ဆိုတဲ့အဲ့ဒီဥပဒေကိုဒီမိုကရက်ပါတီလွှတ်တော်အမတ်အများစုကသဘောကျနှစ်သက်ကြပါတယ်။တခြား Republican အောက်လွှတ်တော်ဥပဒေပြုအမတ်တွေဖြစ်ကြတဲ့ California ပြည်နယ်က Kevin McCarthy နဲ့ Town Carolina ပြည်နယ် Terry Gowdy တို့ကတော့လက်ရှိပြုလုပ်နေတဲ့ရာဇဝတ်မှုပြစ်မှုဆိုင်ရာစုံစမ်းစစ်ဆေးမှုမှာ Mr. မူလာရဲ့ဆောင်ရွက်ချက်တွေအပေါ်သဘောကျကြောင်းထောက်ခံကြောင်းပြောကြပါတယ်။ဒါပေမဲ့အရင် FBI အကြီးအကဲဟောင်းမူလာကိုအကာအကွယ်ပေးဖို့အတွက်ဥပဒေတရားပြဋ္ဌာန်းပေးဖို့လိုအပ်မယ်ဆိုတာကိုသူတို့အနေနဲ့မမြင်တဲ့အကြောင်းအမတ်မက်ကာတီကပြောပါတယ်ပြီးခဲ့တဲ့ဇွန်လကသမ္မတထရမ့်ဟာမူလာကိုဖိရှားပစ်ဖို့အင်ဗီရိုရှေ့နေဒွန်မက်ခန်ကိုအမိန့်ပေးခဲ့တယ်ဆိုတဲ့သတင်းထွက်လာပြီးတဲ့နောက်ရုရှားအရေးနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးနေမှုမှာမစ္စတာမူလာရဲ့ကံကြမ္မာဟာတိတ်ကိုအရေးကြီးနေတာပါ
ရုရှားနိုင်ငံမှာဖမ်းဆီးခံလိုက်ရတဲ့အတိုက်ခံကောင်းဆောင်အလက်ဆီနာဗာလီကိုထောက်ခံကြောင်းပြသတဲ့အနေနဲ့မြို့တော်တော်များများမှာထောင်ထဲချီရဲပြည်သူတွေဟာအေးဒဏ်ကိုအန်တုပြီးတော့တနင်္ဂနွေနေ့ကစူဝေးဆန္ဒပြခဲ့ကြပါတယ်။တချို့ဆိုရင်၃၅အောက်၄၅ဒီဂရီဆဲလ်ဆီယပ်လောက်အထိအေးခဲနေတဲ့ရာသီဥတုကြားကနေအစိုးရဆန့်ကျင်ချီတက်ခဲ့ကြတာပါ။အတိုက်ခံကောင်းဆောင်နာဗာလီကိုတော့မော်စကိုမြို့လယ်ကလူထုစုဝေးပွဲစီအသွားမှာရဲကဖမ်းဆီးခဲ့တာပါ။ရဲတွေကသူ့ကိုကားပေါ်အတင်းဆွဲတင်နေချိန်မှာသခိုးတွေလူလိန်လူညတွေလို့နဗာနီကအော်ဟစ်ခဲ့ပါတယ်။ မလာကြရင်ကျင်းပမဲ့သမရရွေးကောက်ပွဲကိုပိတ်မှောက်ကြဖို့အတွက်နဗာနီကရုရှားပြည်သူတွေကိုတိုက်တွန်းဆော်ဩနေတာဖြစ်ပါတယ်။အဲ့ဒီရွေးကောက်ပွဲကြရင်လည်းဗလာဒီမီယာပူတင်က၄ချိန်မြောက်ထပ်ပြီးတော့သမရအနိုင်ရဖို့တေချာသလောက်ရှိနေပါတယ်။1996ခုနှစ်နှောင်းပိုင်းကစလို့မစ္စတာပူတင်ဟာရုရှားနိုင်ငံရဲ့သမရယာဒူဒါမှမဟုတ်ဝန်ကြီးချုပ်ယာဒူကိုရယူထားတာဖြစ်ပါတယ်။အခုကျင်းပမဲ့ရွေးကောက်ပွဲဟာလည်းအတူအယောင်ရွေးကောက်ပွဲဖြစ်တယ်လို့နဗာနီကပြောပါတယ်။သူကတော့အလွဲသုံးစားမှုနဲ့ဆိုင်းငံ့ထောင်ဒဏ်ချခံထားရတဲ့အတွက်ရွေးကောက်ပွဲဝင်လို့မရပါဘူး။အဲ့ဒီအမှုဟာလည်းနိုင်ငံရေးအရာသူ့ကိုချထားတဲ့အမှုဖြစ်တယ်လို့သူနဲ့သူ့ကိုထောက်ခံသူတွေကဆိုပါတယ်။တနင်္ဂနွေနေ့အစောပိုင်းကလည်းမော်စကိုမြို့ကသူ့ရဲ့ဌာနချုပ်ယွန်းကိုရဲတွေကဝင်ရောက်စီးနှင်းရှာဖွေခဲ့ပါတယ်။တယောက်ယောက်ကဘုံလန့်တယ်လို့အကြောင်းကြားတဲ့အတွက်တကားတွေကိုဖျက်ပြီးရှာဖွေရတာဖြစ်တယ်လို့ရဲတွေကဆိုပါတယ်ရှင်
။အမေရိကန်ရဲ့စီးပွားရေးဟာဆက်လက်တိုးတက်နေကြောင်းသမ္မတဒေါ်နယ်ထရန့်ကတနင်္ဂနွေနေ့မှာသူ့ရဲ့လူမှုကွန်ရက်မီဒီယာပေါ်ကနေအမွှန်းတင်ရေးသားလိုက်ပါတယ်။အခြေအနေကဆယ်စုနှစ်ပေါင်းများစွာတည်းပိုကောင်းတယ်လို့ပြောလိုက်ပါတယ်။အမေရိကန်ရဲ့စီးပွားရေးကဘယ်တော့မှမတူအောင်ပြန်ကောင်းလာနေပြီလို့ Twitter လူမှုကွန်ရက်ပေါ်မှာသမရထရန့်ကမှတ်ချက်ပြုရေးသားလိုက်တာပါ။ဒါဟာအင်ကာနေကြရင်သူတန်းပြီကိုပြောမဲ့နိုင်ငံတော်အခြေပြမိန့်ခွန်းရဲ့ဗဒနာလေအချက်လေးဖြစ်ဖွယ်နိုင်ကြီးရှိပါတယ်။အလုတ်လက်မဲ့ဥယီဟာစံချိန်တင်လောက်အောင်ကြဆင်းနေပြီးတော့ကျွန်ုပ်တို့ဟာလမ်းမှန်ပေါ်ရောက်နေပြီလို့သမရကပြောပါတယ်။ပြီးခဲ့တဲ့3လအတွင်းအလုတ်လက်မဲ့ဥယီဟာ4.1ရာခိုင်နှုန်းအထိတရရိပ်ကျလာခဲ့ပါတယ်။16နှစ်အတွင်းမှာအလုတ်လက်မဲ့ဥယျာဉ်အနည်းဆုံးဖြစ်တယ်လို့လည်းသမ္မတကပြောပါတယ်။ကမ္ဘာပေါ်မှာအကြီးအမားဆုံးအမေရိကန်ရဲ့စီးပွားရေးဟာထရန့်ရဲ့ပထမသမ္မတတက်တန်းကာလပြီးခဲ့တဲ့နှစ်အတွင်း 2.3 ရာခိုင်နှုန်းတိုးတက်မှုရှိခဲ့ပါတယ်။2016ခုနှစ်တုန်းက 1.5 ရာခိုင်နှုန်းပဲတိုးလာခဲ့တယ်လို့ဆိုပါတယ်ခင်ဗျာ
။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်လေးကိုမနေ့6နာရီကနေပြီးတော့9နာရီအထိတိုင်းဒိုမီတာ32 kHz 9335တိုင်းဒိုမီတာ40 kHz 9683တိုင်းဒိုမီတာ48 kHz 6153နဲ့ဒုတိယနာရီဘက်မှာတိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီအထိပြန်လည်ထုတ်လွှင့်ချက်ကတော့တိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနိုင်နိုင်ပါတယ်ရှင်။
ဒီနေ့လာနေမနေ့အတွက်နိုင်အဆုံးရနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါဗျ။ဇန်နဝါရီလ29ရက်စနေနေ့ကရန်ကုန်မြို့သူဝနလူငယ်လေးချီစခန်းမှာကျင်းပခဲ့တဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ပြည်လုံးကြိုးစားထောက်ခံပွဲကတရားဖော်တင်ဆက်မှုတချို့ကိုတပ်မတော်ကကန့်ကွက်ကြောင်းကြေညာချက်ထုတ်ပြန်ခဲ့ပါဗျ။88မျိုးဆက်ငြိမ်းချမ်းရေးနဲ့ပွင့်လင်းလူအဖွဲ့အစည်းကဦးစီးကျင်းပခဲ့တဲ့ပွဲမှာအခမ်းအနားကျင်းပရေးလုပ်ငန်းကော်မတီဝင်ဦးမင်းကိုနိုင်ပြောကြားခဲ့တဲ့ကလေးစစ်သားအသုံးပြုခြင်းဆိုင်ရာဟောပြောချက်အပါအဝင်တရုတ်ဖို့ပြသမှုတချို့ဟာတက်မတော်နဲ့လက်နက်ကင်အဖွဲ့အစည်းတွေကြားထာဝရငြိမ်းချမ်းရေးရရှိအောင်ကြိုးပမ်းမှုတွေကိုထိခိုက်စေတဲ့အပြင်တက်မတော်ရဲ့ဂုံတိုက်ခါနဲ့ပုံရိပ်ကိုထိခိုက်နစ်နာစေတယ်လို့ကြေညာချက်ထဲမှာဖော်ပြထားပါတယ်။ငြိမ်းချမ်းရေးတရုတ်ဖို့အစည်းအဝေးမှာဒီစစ်စင်းရောင်ယူနီဖောင်းဝတ်ဆင်ထားသူတွေကကလေးငယ်တွေကိုတနက်ချိန်ရွယ်ထားတဲ့ပြကွက်ကိုဖန်တီးတရုတ်ဖို့ထားတာနဲ့ပတ်သက်လို့လည်းတမရော်အနေနဲ့ပြည်သူလူထုအပေါ်လက်နက်နဲ့ချင်းချောက်အနိုင်ကျင့်ခြင်းအထိတ်တလန့်ဖြစ်စေခြင်းစတဲ့လုပ်ရက်တွေကိုလှုပ်ဆောင်ခဲ့ခြင်းမရှိဘူးလို့ဆိုပါတယ်။ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံကိုကြိုးစားထောက်ခံပွဲပြုလုပ်ရတဲ့ရည်ရွယ်ချက်နဲ့အစီအစဉ်တွေဟာအပြုသဘောဆောင်ဖျော်ဖြေမှုတွေဖြစ်ပေမဲ့လည်းတချို့အစီအစဉ်ပါတင်ဆက်မှုတွေကတော့ထာဝရငြိမ်းချမ်းရေးရရှိဖို့အတွက်ကြိုးပမ်းမှုတွေကိုထိခိုက်စေတဲ့အပြင်ဦးမင်းကိုနိုင်ရဲ့ဟောပြောချက်ဟာလေကလေးစစ်သားတုံးဆက်မှုနဲ့ပတ်သက်လို့မှားရွေးမသိနားမလည်ပဲပြောခဲ့တာဖြစ်တယ်လို့ဖြစ်တဲ့အတွက်တမတော်အနေနဲ့ပြင်းထန်စွာကန့်ကွက်ရှုံချတယ်လို့အဲ့ဒီကြေညာချက်မှာဖော်ပြထားပါတယ်ရှင်
။အစိုးရစစ်တပ်နဲ့ကချင်လက်နက်ကိုင်တပ်တို့ကြားပြီးခဲ့တဲ့ဇန်နဝါရီလ25ရက်နေ့ကစလို့ဒီကနေ့ထိအပြင်းထန်တကြောပြန်တိုက်ပွဲတွေဖြစ်နေရမှာကချင်ပြည်နယ်တနိုင်းစွန်ပရာပုံစတဲ့ဒေသတွေမှာပိတ်မိနေတဲ့ရက်သားတွေကိုကယ်ထုတ်ဖို့နဲ့တောတောင်တွေထဲထွက်ပြေးတင်းရှောင်နေတဲ့ဒေသခံပြည်သူတွေပေါ်အရေးပေါ်ကူညီကယ်ဆယ်ရေးအထောက်ပံ့နေအရေးကြီးလိုအပ်နေတယ်လို့ဒုက္ခသည်အရေးကူညီပေးနေသူတွေကပြောပါတယ်အစိုးရစစ်တပ်ဘက်ကကချင်လွတ်မြောက်ရေးအဖွဲ့ KIO လက်အောက်ခံကချင်လက်နက်ကိုင် KIA တပ်စခန်းနေရှိတဲ့နေရာကိုလေကြောင်းရောလက်နက်ကြီးတွေပါဆက်တိုက်ဆိုသလိုပစ်ခတ်တိုက်ခိုက်နေတဲ့အတွက်အနည်းဆုံးအရက်သား2ဦးတေဆုံးပြီးတော့ဒေသခံပြည်သူ4ဦးထက်မနည်းပြင်းထန်သောဒဏ်ရာတွေရခဲ့ကြပါတယ်ထောင်ထဲချီတဲ့ဒေသခံပြည်သူတွေတောတောင်တွေကိုထွက်ပြေးတင်းရှောင်နေရသလိုရွှေမော်ဟောင်းနဲ့ပရင်းမော်အတဝိုက်မှာလည်းလူ3000လောက်ပိတ်မိနေကြတယ်လို့အကူအညီကယ်ဆယ်ရေးလုပ်ပေးနေသူတွေကပြောပါတယ်တိုက်ပွဲဖြစ်နေတဲ့ဒေသတွေကိုအကူအညီလိုအပ်နေသူတွေအတွက်လုံခြုံရေးအခြေအနေရသွားလို့ရတဲ့နေရာတွေအထိလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ ပြန်လည်နေရာချထားရေးဝန်ကြီးဌာနရဲ့တက်ဆိုင်ရာတာဝန်ရှိသူတွေကတွားရောက်ပြီးတော့အကူအညီပေးနေကြပါတယ်လို့လည်းလူခေပြန်ဝန်ကြီးဒေါက်တာဝင်းမြတ်အေးက VOA ကိုပြောပါတယ်
မလေးရှားနိုင်ငံထဲကိုတရားမဝင်ဝင်ရောက်နိုင်ဖို့စောင့်ဆိုင်းနေကြတယ်လို့ယူဆရတဲ့မြန်မာနိုင်ငံကတရားမဝင်ရွှေပြောင်းအလုပ်သမားအယောက်20ကိုထိုင်းနိုင်ငံဆွန်ခလာခရိုင်ကနေအိမ်တအိမ်မှရဲကဖမ်းဆီးခဲ့ပါတယ်။အစောပိုင်းကဖမ်းဆီးမိခဲ့တဲ့မြန်မာအလုပ်သမား2ယောက်ကိုစစ်ဆေးမေးမြန်းရာကနေနောက်ထပ်အယောက်20ကိုဖမ်းမိတာဖြစ်တယ်လို့အမှတ်ငါချင်းမြန်တက်ရင်ရဲ့အထူးတပ်ဖွဲ့မှဘိုမူဝါရာဒက်တက်ဒရာဆာကဒီသတင်းတောက်တွေကိုတနင်္ဂနွေနေ့တုန်းကပြောကြားခဲ့ပါတယ်မလေးရှားနိုင်ငံနဲ့နေဆက်နားမှာရှိတဲ့ဆွန်ခလာခရိုင်ထဲကမစ္စတာအာကင်ချိုက်ပန်နူရက်ဆိုသူရဲ့နေအိမ်မှာတရားမဝင်မြန်မာရွှေ့ပြောင်းအလုပ်သားတွေကိုဖမ်းမိတာပါသူတို့အနေနဲ့မလေးရှားနိုင်ငံထဲမှာအလုပ်သွားလုပ်နိုင်ဖို့အတွက်တရားမဝင်လမ်းကြောင်းကနေခေါ်သွားပေးမဲ့ပွဲစားကိုစောင့်နေကြတာဖြစ်တယ်လို့အစောပိုင်းဖမ်းမိသူနှစ်ယောက်ကပြောတယ်လို့ဆိုပါတယ်အခရင်ဆိုသူကိုရိုင်းကလည်းဒီတရားမဝင်မြန်မာအလုပ်သမားတွေကိုမလေးရှားမှာအလုပ်သွားလုပ်နိုင်ဖို့လူကုန်ကူးမှုမှာပါဝင်ပတ်သက်နေသူဖြစ်တယ်လို့တာဝန်ရှိသူတွေကဆိုပါတယ်ရှင်တနင်္လာနေ့မနေ့ကထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ဦးစံမိုးဝေတို့ကြေညာပေးခဲ့တာပါအခုမနေ့ကသတင်းလှော်တွေမှာတော့ဘင်္ဂလားဒေ့ရှ်ကဒုက္ခသည်စခန်းရှိရာကိုအင်ဒိုနီးရှားသမ္မတတွားရောက်ပြီးအကူအညီပေးခဲ့တာကိုပြောပြပေးပါမယ်ရှင်အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုဟာဘင်္ဂလားဒေ့ရှ်နိုင်ငံတောင်ပိုင်းကကော့ဆက်ဘဇားဒေသကရိုဟင်ဂျာဒုက္ခသည်စခန်းကိုတနင်္ဂနွေနေ့ကသွားခဲ့ပြီးအကူအညီတွေပေးခဲ့သလိုနောက်ထပ်ကျန်းမာရေးနဲ့ပညာရေးဆိုင်ရာအကူအညီတွေပေးဖို့လည်းကတိပြုပြောသွားခဲ့ပါတယ်။အဲဒီခီးစဉ်အတွင်းအင်ဒိုနီးရှားသမ္မတပြောခဲ့တာတွေကို writer သတင်းဆောင်မကိုအခြေခံပြီးတော့ပြောပြပေးပါမယ်ရှင်။ဘင်္ဂလားဒေ့ရှ်နိုင်ငံတောင်ပိုင်းကကုတုပလောင်ဒုက္ခသည်စခန်းကိုရောက်ဆက်မှာအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကဒုက္ခသည်တွေကိုအကူအညီပေးနေတဲ့အဖွဲ့တွေကိုကျေးဇူးတင်စကားပြောခဲ့ပါတယ်
I would like to thank all of our partners in Indonesia, including the communities and
မြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာလူဝန်နေတဲ့လူသားချင်းစာနာမှုအထောက်ပံ့တွေကိုအစိုးရနဲ့တူလက်တွဲပြီးအားကျုံမှန်တဲ့ဆောင်ရွက်ပေးကြတဲ့လူမှုဝန်ဝိုင်းတွေနဲ့အစိုးရမှုတဲ့လူသားချင်းစာနာမှုအထောက်ကူပေးရေးအဖွဲ့တွေအပါအဝင်ဘင်္ဂလားဒေ့ရှ်နဲ့အင်ဒိုနီးရှားပြည်သူတွေကိုကျေးဇူးတင်ကြောင်းပြောကြားလိုပါတယ်
။ကုတုပလောင်ဒုက္ခသည်စခန်းကိုတွားတဲ့ခီးစဉ်အတွင်းသမ္မတဝီဒိုဒိုကသူ့အစိုးရအနေနဲ့ကျန်းမာရေးနဲ့ပညာရေးလိုအပ်ချက်တွေအတွက်အထောက်ပံ့တွေပို့ပြီးပေးသွားမယ်လို့ပြောခဲ့ပါတယ်
။ Working closely with the communities and the humanitarian NGOs, the government will also soon provide health facilities.
လူမှုအဖွဲ့အစည်းတွေဆိုရမှုတဲ့လူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့အစည်းနဲ့အတူအင်ဒိုနီးရှားဆိုရကအနီးကပ်ပူးပေါင်းဆောင်ရွက်သွားမှာဖြစ်ပြီးကျန်းမာရေးဆိုင်ရာအထောက်အပံ့အတိအကျပြောရရင်ဈေးရုံနောက်ပြီးပညာရေးဆိုင်ရာအဓိကလိုအပ်ချက်တွေနဲ့စိတ်ဓာတ်ရာကုစားဖို့အရေးပေါ်အခြေအနေအတွက်ရွှေပြောင်းဆေးကုသရေးဝန်ဆောင်မှုဆိုလာပြားတွေနဲ့ရေတန်းဆက်တွေလည်းလှူဒန်းပေးပါမယ်
သမရဝီဒိုတို့လာရောက်ခဲ့ပြီးတဲ့နောက်ဘင်္ဂလားဒေ့ရှ်နိုင်ငံထဲမှာခိုလုံနေကြတဲ့မြန်မာပြည်ကရွှေ့ပြောင်းလာသူတွေအတွက်လူသားချင်းစာနာမှုထောက်ပံ့တွေအပါအဝင်အင်ဒိုနီးရှားရဲ့ထောက်ပံ့ကူညီမှုတွေအတွက်ကျေးဇူးတင်ကြောင်းဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိခ်ဟာစီနာကပူးတွဲကြေညာချက်မှာပြောထားပါတယ်ရခိုင်ပြည်နယ်အတွင်းလုံခြုံရေးကင်းစခန်းတွေကိုစစ်သွေးကြွတွေကတိုက်ခိုက်မှုကိုမြန်မာစစ်တပ်ရဲ့တုံ့ပြန်မှုနောက်မှာပစ္စည်းလူရတာအရမပြုကျင်တာနဲ့တပ်ဖြတ်တာတွေရှိတယ်လို့မျက်မြင်သက်သေတွေကပြောထားတာတွေရှိပါတယ်။မြန်မာအစိုးရနဲ့စစ်တပ်ကတော့ဒီဆွဆွဲချက်ကိုအစဉ်တစိုက်ညှင်းဆို့ထားပါတယ်။ဗုဒ္ဓဘာသာဝင်အများစုဖြစ်တဲ့မြန်မာနိုင်ငံမှာရိုဟင်ဂျာအတိုင်းဝိုင်းဟာဘင်္ဂလားဒေ့ရှ်ဘက်ကတရားမဝင်ရွှေ့ပြောင်းလာသူတွေအဖြစ်သာသဘောထားကြပါတယ်။ကုလသမဂ္ဂအဖွဲ့ကြီးကတော့စစ်တပ်ရဲ့ဖြိုခွဲနှိမ်နှင်းမှုကိုလူမျိုးစုအလိုက်တုတ်တင်ဖယ်ရှားမှုဖြစ်သတ်မှတ်ပြောဆိုပြီးမြန်မာအစိုးရဘက်ကမဟုတ်မှန်ကြောင်းညှင်းဆိုထားပါတယ
်။ VOA ရဲ့တနင်္လာနေ့မနက်ခင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နယ်စပ်ထိုင်းနိုင်ငံတွင်မဲဆိုင်ခရိုင်မှာဇန်နဝါရီလ29ရက်နေ့ကမူရစ်စေဝါမှောင်ခိုရင်းနဲ့ထိုင်းစစ်တပ်ကြားပစ်ခတ်မှုဖြစ်ခဲ့ပြီးတဲ့နောက်မူရစ်မှောင်ခိုရင်းနယ်စပ်ဒေသပဲထွက်ပြေးသွားကြပြီးစိတ်ကြွစေအများပြားကိုထိုင်းစစ်တပ်ကဖမ်းမိလိုက်ပါတယ်။ဒီသတင်းအပြည့်အစုံကိုတော့ထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမှကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းမြန်မာနယ်စပ်ထိုင်းနိုင်ငံမဲဆိုင်ခရိုင်တွင်မှာဇန်နဝါရီလ29ရက်နေ့ညပိုင်းမှာမူရစ်စေဝါအများပြားတည်ဆောင်လာတဲ့ဆိုတဲ့သတင်းကိုကြိုတင်ရထားတဲ့အတွက်ထိုင်းနယ်ခြားဆောင်တပ်ဖွဲ့တွေနဲ့ထိုင်းတပ်မဟာ3ပူးပေါင်းတပ်ဖွဲ့တွေဟာဗန်းတိုင်ကျေးရွာနီးမှာအသင်းဆောင်ကြည့်နေကြတာဖြစ်ပါတယ်စစ်တပ်တွေစောင့်နေတဲ့လမ်းကပဲနံပါတ်ပြားမပါပဲ pickup Mitsubishi Galaxy Mountain Larago, Tyson Daga, Sisibu, Dassi Gedaba, Eddie Chima, Yama Baby, Mount Biga, B, Gabogani, Tanana Sabin, Picka Keraja, Napa Jama, Picka Muri, Namanita, Pipangabare, Yachin, Lu Dola, Nere Chima, Pita Lule, Nezani Bidu Duga, Akulu, Piavare.
ဝိယစီဝါကိုတဲဆောင်လာသူတွေဟာကားကိုထားခဲ့ပြီးနှစ်နိုင်ငံနယ်စပ်မှာပဲထွက်ပြေးလွတ်မြောက်သွားတယ်ဆိုပြီးထိုင်ရနာပိုင်းတွေကဆိုပါတယ်။ဝိယစီဝါသမားတွေထားခဲ့တဲ့ပစ်ကကားပေါ်မှာတော့အပြရန်စလာရဲ့အတွင်းအဝါရောက်ထုတ်ပေါင်း60ခွနထုတ်ကိုတုံးလုံးတစ်စိတ်ပါစိတ်ကြွစီပြားငါးသိန်း3000ကိုတွေးရှိခဲ့တယ်လို့ဆိုပါတယ်။တိုက်ခိုက်မှုဖြစ်ပွားခဲ့တဲ့နေရာကနေထွက်ပြေးသွားတဲ
လှည့်ကြလာပါပြီ။မြန်မာနိုင်ငံမှာအယက်သားအစိုးရအုပ်ချုပ်ခွင့်ရပြီဆိုပေမဲ့အရင်အစိုးရတွေလိုပဲနိုင်ငံရေးအကျဉ်းသားတွေအခုချိန်ထိဆက်လက်ဖမ်းဆီးအကျဉ်းချခံနေရသေးတယ်လို့နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအဖွဲ့ AAPPB ရဲ့တွဲဖက်တွင်ရေးမှူးကိုဘိုကြီးကပြောပါတယ်။ကိုဘိုကြီးကိုကိုညံဝေးအောင်ကတွေ့ဆုံမေးမြန်းထားပါတယ်ရှင်။
ဟုတ်ကဲ့ကောင်းပါလေကျွန်တော်လည်းနားနေလို့ရှိရင်မရောက်တာ
ဟုတ်ကဲ့ဆိုတော့ကျွန်တော်တို့ video ကိုအခုလိုစည်းစမ်းတွေ့ဆုံမေးမြန်းခွင့်ပေးတာကျေးဇူးပ
ါဟုတ်ကဲ့ပ
ါအခုဒီ American နိုင်ငံကိုအခုတစ်ခါလာတဲ့ခီးစင်ပါဗောနော်ဒီ American အစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံခွင့်ရမယ်လို့ကျွန်တော်မျှော်လင့်ပါတယ်အဲ့တော့ဘယ်လိုမျိုးအကြောင်းအရာတွေဆွေးနွေးပြပါလဲ
ဒီကကျွန်တော် State Department Democracy Human Rights and Labor ကတာဝန်ရှိသူတွေနဲ့ကျွန်တော်တို့တွေ့ပြပါတယ်အဲ့လိုပဲတခြားအဖွဲ့အစည်းတချို့တွေနဲ့လည်းကျွန်တော်တို့တွေ့ပြပါတယ်တွေ့တဲ့အခါမှာတော့မြန်မာနိုင်ငံရဲ့လူ့ခွင့်ရေးအခြေအနေနောက်လက်ရှိရခိုင်မှာဖြစ်ပျက်နေတဲ့အခြေအနေတွေဒါတွေကိုတော့ကျွန်တော်တို့ယူပြီးအဆွေးနွေးပြဿနာရှိပါတယ်နောက်တစ်ခုအမေရိကန်ဘက်ကမြန်မာအရေးနဲ့ပတ်သက်ပြီးတော့လှုပ်ဆောင်မဲ့အရာတွေကိုလည်းကျွန်တော်တို့ဆွေးနွေးပြပါတယ
်ဟုတ်ကဲ့ဆိုတော့ဒီမြန်မာနိုင်ငံမှာဟောလာအခုအချိန်မှာနိုင်ငံရေးအကျဉ်းသားတွေရှိနေသေးတယ်ဆိုပြီးတော့ကိုဘူကြီးတို့ဟောလာနိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအဖွဲ့ပေါ့နော်ဒီ AAPPB ကနေပြီးတော့ထုတ်ပြန်လာတာကျွန်တော်သတိပြုမိပါတယ် NLD အစိုးရလက်ထက်မှာဒီနိုင်ငံရေးအကျဉ်းသားကအခုဘယ်လောက်ထိရှိနေသေးလို့လဲခင်ဗျာ
ကျွန်တော်တို့ထောင်ချပြီးတာက42ရောက်အဖို့ရင်ဆိုင်နေတာကရောက်100လောက်ရှိပါတယ
်ဆိုတော့ဒီလိုဒီမိုကရေစီကိုဖော်ဆောင်မယ်ဆိုတဲ့အခြေအနေမျိုးပေါ့လေဟုတ်လားဒီအစိုးရကိုပြန်ကြည့်ရင်လေဒီအစိုးရမှာပါဝင်တဲ့လူတွေလွှတ်တော်မှာပါဝင်တဲ့လူတွေတဲမှာတချိန်တော့နိုင်ငံရေးအကျဉ်းသားဖြစ်ခဲ့တဲ့သူတွေလည်းရှိတယ်ဒီလိုလူတွေဟာလာစီမံခန့်ခွဲအုပ်ချုပ်နေတဲ့ကာလမျိုးမှာနိုင်ငံရေးအကျဉ်းသားဆိုတာရှိသင့်ရလားခင်ဗ
ျတကယ်တော့ဒီမိုကရေစီလမ်းကြောင်းအစ်စ်မှန်ဘောကိုရောက်တယ်ဆိုရင်တော့နိုင်ငံရေးအကျဉ်းသားဆိုတော့ရှိ ਉ မရှိရတော့ပါဘူးအခုနိုင်ငံရေးအကျဉ်းသားရှိနေတယ်ဆိုတာကဒီမိုကရေစီလမ်းကြောင်းအစ်စ်မှန်ဘောကိုမရောက်သေးဘူးလို့ကျွန်တော်တို့ပြောလို့ရပါတယ်တစုံတရာကျွန်တော်တို့လုပ်ပိုင်ခွင့်တွေလုပ်လို့ရတာတွေရှိနိုင်တယ်ဒါပေမဲ့လုပ်လို့မရတာတွေလည်းအများကြီးရှိနေပါသေးတယ်အထူးသဖြင့်တော့2008ပေါ်စီပုံအခြေခံဥပဒေကစစ်မှန်တဲ့ဒီမိုကရေစီလမ်းကြောင်းပေါ်ကိုသွားဖို့အတွက်အဓိကအနှောက်အယှက်အဟံတာဖြစ်နေစေပါတယ်။နိုင်ငံရေးအကျဉ်းသားဆိုတဲ့ကိစ္စမှာလည်းကျွန်တော်တို့ကအရေးအတွက်ကိုရင်ကျွန်တော်တို့ပြောလို့မရပါဘူး။နိုင်ငံရေးအကျဉ်းသားဖြစ်စေတဲ့အဓိကအကြောင်းတွေကိုရှင်းနိုင်မှနိုင်ငံရေးအကျဉ်းသားကိစ္စကပြတ်တော့မှာပါ။နိုင်ငံရေးအကျဉ်းသားအဓိကဖြစ်စေတဲ့အကြောင်းတွေကဥပမာပြည်တွင်းစစ်ပေါ့။ဒါကနိုင်ငံရေးအကျဉ်းသားတွေအများအများကိုမွေးထုတ်ပေးနေတယ်လို့ကျွန်တော်ပြောလို့ရတယ်။အဲဒီမှာမတရားသဖြင့်ဖမ်းဆီးတာတွေ၊နှိပ်စက်ညှဉ်းပန်းတာတွေ၊ဥပဒေမှာတပ်ဖြတ်တာတွေကျွန်တော်ပြောတဲ့ဒီ rape ကိစ္စတွေဒီလိုကိစ္စတွေကလည်းအများကြီးဒီလိုစစ်ဖြစ်နေတဲ့ဒေသတွေမှာဖြစ်တယ်မတိမငင်ဖြစ်နေတဲ့ဒေသတွေမှာဒီလိုကိစ္စတွေအများအောင်များဖြစ်နေပါတယ်ဆိုတော့ဒီကိစ္စတွေကိုမရှင်းနိုင်ဘူးဆိုရင်ကျွန်တော်တို့နိုင်ငံရေးကျင်းသားပြဿနာဖြေလည်မှာမဟုတ်ဘူးမနေ့တနေ့ကပဲဒီကချင်ကျောင်းသားလေးတယောက်ပေါ့အသက်တော်မပြည့်သေးဘူး14နှစ်လောက်ပဲရှိသေးတယ်ထောင်ထဲနှစ်နှစ်ချခံလိုက်ရတယ်အဲ့လိုပဲကချင်သင်းဟုတ်ဆရာတွေကထောင်ထဲနှစ်နှစ်ချခံလိုက်ရတာရှိတယ်ဆိုတော့အခါကျတော့တိုင်းသားတွေကိုဒီလိုမတရားသင်းဆက်သွယ်မှုနဲ့ဖမ်းနေတယ်ဆိုလို့ရှိရင်အမျိုးသက်ပြန်လည်တိမဲ့ရေးတော့လည်းအများကြီးအနှောက်အယှက်ဖြစ်စေမယ်။အမျိုးသက်ပြန်လည်တိမဲ့ရေးဆိုတော့ယုံကြည်မှုနဲ့သက်ဆိုင်ပါတယ်။ဆိုတော့ဒီအဲ့အတွက်တကယ်တမ်းဖမ်းနေတာကလည်းကြည့်လိုက်တယ်ဆိုလို့ရှိရင်ဒီတက်မတော်ဘက်ကဖမ်းနေတာတွေလည်းရှိတယ်။အဲ့လိုပဲအခုခေတ်မှာပိုဆိုးလာတာကရွာသူရွာသားတွေကိုဖမ်းတာတက်မတော်တခုလည်းမဟုတ်ဘဲနဲ့တိုင်းသားလက်နက်ကတက်တရားလည်းဖမ်းလာတာရှိပါတယ်။ဆိုတော့ဒါကကျွန်တော်တို့နိုင်ငံအတွက်စိုးရိမ်စရာကောင်းတယ်
။အဲ့တော့ဒီနေရာမှာပေါ့နော်။ဒီ NLD အစိုးရကိုယ်တိုင်ကနိုင်ငံရေးအကျဉ်းသားဖြစ်ပါစေတော့ဆိုပြီးတော့ဒ ီလိုလုံနေတာမျိုးလားဒါမှမဟုတ်ရင်ဒီဖွဲ့စည်းပုံအရာမို့လို့ဟုတ်လားဟိုတက်မတော်ဒါမှမဟုတ်ရင်လူညိုရေးတက်ဖွဲ့တွေကဆောင်ရွက်နေတာမို့လို့ဟုတ်လားဒီနိုင်ငံရေးအကျဉ်းသားတွေကဖြစ်လာတာပါ
အခုကတော့တကယ်လေးပို့ပြီးတော့ရောထွေးလာတာပြောရတယ်ရှိပါတယ်ဥမာတောင်ဆန်းစုကြည်ဝေဖန်လို့ဆိုပြီးတော့တရားဆိုရဲဆိုပြီးကိစ္စတွေလည်းရှိလာတယ်တကယ်တမ်းကျတော့ဒီအမေရိကန်မှာဆိုလဲဒေါ်နယ်ထရန့်ကိုတမရော့ကိုဝေဖန်နေတာပါပဲဆဲဆိုနေတာတွေလည်းရှိလာပါပဲဒါပေမဲ့အဲ့လိုမျိုးလှုပ်လို့အတွက်အမေရိကန်မှာတယောက်မှအဖမခံအောင်ဆိုတော့ဒါကအစိုးရတွေဘက်ကသဘောထားကြည့်ရမယ်အဲ့လိုပဲဒီတက်မတော်ဘခေါင်းဆောင်တွေဘက်ကလည်းဒီလိုမျိုးသူတို့ကိုဝေဖန်လို့သူတို့ကိုဟိုမတရားသဖြင့်ပြောလို့ဆိုပြီးတော့ဖမ်းတယ်ဆိုတော့ပြောကြတော့အတော်လေးကိုမဖြစ်တဲ့ကိစ္စမျိုးတွေပါဒါတွေကသဘောထားကြည့်ကြည့်နဲ့ရှောင်လို့ရတယ်မဖမ်းမဲ့ထားလို့လည်းရတယ်ဒါကပြုတ်မှုအသေးလေးတဲ့ကိစ္စပါရာဇဝမှုတော့မဖြစ်တဲ့ကိစ္စမျိုးတွေပါဒီလိုမျိုးကိုရေးကြီးကွန်ရက်လုပ်နေတယ်ဆိုရင်တော့ကျွန်တော်တို့တိုင်းပြည်ရဲ့အနာဂတ်ကတကယ်ကိုစိုးရိမ်ရကောင်းပါတယ်နောက်တစ်ခုကတကယ်တမ်းအမုန်းတရားကိုပြောနေတဲ့အမုန်းတရားအတွက်လှုံ့ဆော်နေတဲ့သူတွေကြတော့တကယ်ဖန်ဆီးထင်းနေတဲ့နေရာရှိတယ်ဒါတွေကိုမဖမ်းမဲ့တဲ့ဒီတိုင်းပဲလွှတ်တော်ပြတဲ့မျိုးတွေရှိတယ်ဒါကတိုင်းပြည်ရဲ့ဒီတည်ငြိမ်မှုကိုအများကြီးနှောက်ယှက်ဖြစ်စေပါတယ
်ဒီနေရာမှာပေါ့လေနိုင်ငံရေးအကျဉ်းသားအဓိပ္ပာယ်ဖွင့်ဆိုချက်နဲ့ပတ်သက်ပြီးတော့ဒီအစိုးရဘိုင်းနဲ့ပတ်သက်တဲ့တာဝန်ရှိသူတွေကဟာလာဟိုတားမြစ်ပယ်ချတာမျိုးတွေကျွန်တော်ကြားရတယ
်ဟုတ်ကဲ့ဒီကိစ္စကတော့အထူးသဖြင့်ကျွန်တော်တို့လည်းတော်တော်စိတ်မကောင်းဖြစ်နေပါတယ်။အာဏာရပါတီဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ခေါင်းဆောင်တွေရဲ့ဒီထိတ်သည့်အစည်းအဝေးပေါ်မှာနိုင်ငံရေးအကျဉ်းသားဆိုတဲ့ကိစ္စကိုလုံးဝထည့်သွင်းမဆွေးနွေးတာတွေဆွေးနွေးဖို့အစီအစဉ်မရှိတာတွေကဟိုကျွန်တော်တို့တော်တော်လေးကိုစိတ်မကောင်းဖြစ်နေတယ်။အလားတူပဲတခြားဒီမိုကရေစီအင်အားစုတွေအခြားနိုင်ငံရေးပါတီတွေကလည်းနိုင်ငံရေးအကျဉ်းသားအတိတ်ပဲဖွင့်ဆိုချက်ပေါ်လာအောင်စူးစမ်းနေတာကိုကျွန်တော်မတွေ့ရဘူး။ဥပမာ SNL ပဲဖြစ်ဖြစ်လူ့ဘော်သစ်ဒီမိုကရက်တစ်ပါတီပဲဖြစ်ဖြစ်အခြားဒီလိုနိုင်ငံရေးပါတီတွေကပေါင်းပြီးတော့အတူတူကတွဲလို့မယ်ဆိုလို့ရှိရင်တော့ဒီအိဒိပဲဖွင့်ဆိုချက်ကပို့ပြီးတော့အလားအလာကောင်းတဲ့အနေအထားမှာရှိနိုင်ပါတယ
်ဟုတ်ကဲ့ဆိုတော့ကုပူကြီးတို့ကနိုင်ငံရေးအကျဉ်းသားအကူအညီစောင့်ရှောက်မှုအပြင်ပေါ့လေဒီလူ့အခွင့်အရေးနဲ့ပတ်သက်လို့ပါဟာလာလှုပ်ဆောင်ခဲ့ကြတာဆိုတော့ဟိုလူ့အခွင့်အရေးအခြေအနေတွေကတစ်နှစ်တည်းတစ်နှစ်ပေါ့ဘယ်လောက်ထိတိုးတက်လာတာမျိုးရှိပါလဲဒါမှမဟုတ်ရင်နောက်ပြန်ဆုတ်သွားနေလို့ပါ
လူ့အခွင့်အရေးပြောရင်တော့ကျွန်တော်နှစ်ခုပြောလို့ရပါတယ်ဒါက promotion ပေါ့လူ့အခွင့်အရေးတိုးတက်ရေးတိုးမြှင့်ဖော်ဆောင်ရေးတွေဘာတွေလုပ်နေသလဲလူ့အခွင့်အရေးကာကွယ်ရေးတွေဘာတွေလုပ်နေသလဲပေါ့အခုဒီနောက်ပိုင်းမှာတော့ဒီလူ့အခွင့်အရေး promotion ပေါ့တိုးမြှင့်ရေးနဲ့ပတ်သက်ပြီးတော့အတော်လေးလုပ်လို့ရတာမျိုးတွေရှိတယ်ဆိုတော့ဒါပေမဲ့ကာကွယ်ရေးဘက်မှာတော့တော်တော်များများကိုမလုပ်နိုင်တာမျိုးတွေရှိတယ်ဒါပေမဲ့တချို့ဒီရက်ဖက်အဖွဲ့အစည်းတွေအားကောင်းလာမှုတွေလည်းအခုကျွန်တော်တွေ့ရတယ်တချို့နေရာမှာရက်ဖက်အဖွဲ့အစည်းတွေကစူးစမ်းမှုတွေကြောင့်ဒီရွာသားတွေကိုတတ်တဲ့ဒီတက်မတော်သားတွေပြန်ပြီးအေးအေးယူခံရတာတွေတချို့ရဲတွေပြန်ပြီးအေးအေးယူခံရတဲ့ကိစ္စမျိုးတွေရှိလာတာမျိုးတွေတွေ့ရပါတယ်။ဒါကရက်ဖက်အဖွဲ့အစည်းတွေရဲ့တကယ်အဆုံအစားနဲ့လှုပ်ဆောင်မှုတွေကြောင့်ဒီလိုမျိုးတွေလုပ်နိုင်တာရှိတယ်။ဒါပေမဲ့လူ့ခွင့်ရေးကာကွယ်မြင့်တင်မှုအထူးသဖြင့်ကာကွယ်တဲ့အပိုင်းမှာတော့အများကြီးကျွန်တော်မလုပ်နိုင်ပါဘူး။တရားဥပဒေတော့ကျွန်တော်တို့အများကြီးဆက်ပြီးတော့စူးစမ်းပြီးလုပ်ကိုင်သွားအောင်ဖြစ်ပါတယ်။ဒါကတရားဥပဒေစိုးမိုးရေးနဲ့လည်းအများကြီးသက်ဆိုင်ပါတယ်။ပြုပြင်ပြောင်းလဲမှုတွေအများကြီးလုပ်အောင်ပါပါ
။ဟုတ်ကဲ့ဟိုကျွန်တော်နားလေရတာကုပူကြီးရဲ့ AABBB ဆိုလို့ရှိရင်ဟာနိုင်ငံရေးအကျဉ်းသားတွေအတွက်ကူညီစောင့်ရှောက်ပေးတယ်။ဒါအပြင်ကိုအခုလိုပွင့်လင်းလာတဲ့ဟာ NLD ရတားအစိုးရလက်ထက်မှာမြန်မာပြည်တွင်းမှာပေါ့ AABB ကဘလို့အစီအစဉ်တွေဘလို့ဟာတွေကိုလှုပ်ဆောင်နေတာရှိပါလဲ
။ကျွန်တော်တို့အခုဆိုရင်ဒီအစိုးရအထက်တန်းကျောင်းတွေပေါ့အဲ့ဒီအထက်တန်းကျောင်းတွေမှာလူ့ကွန်ရေးပညာပေးဆွေးနွေးပွဲတွေကျွန်တော်တို့လုပ်နေတာရှိပါတယ်။ကျွန်တော်တို့ရှမ်းပြည်နယ်ဘက်မှာကျွန်တော်တို့လုပ်ပါတယ်။ရှမ်းပြည်နယ်ဘက်ကအထက်ကကျွန်တော်ကြောက်မှလုပ်တယ်ပြီးခဲ့တဲ့ဇူလိုင်နဲ့ဩဂတ်နဲ့စက်တင်ဘာနှစ်လအတွင်းမှာဆိုရင်ပဲခူးတိုင်းနဲ့ကျောင်းပေါင်း83ကျောက်ပေါင်းကျွန်တော်တို့လုပ်ခဲ့တာရှိပါတယ်။နောက်ပိုင်းမှာကျွန်တော်တို့ဒီပဲခူးတိုင်းနဲ့မှာပဲရက်ွက်အုပ်ချုပ်ရေးမှုတွေကိုကျွန်တော်တို့တရက်တာလူ့ခွင့်ရေးတင်တန်းပေးဖို့ကျွန်တော်တို့ပဲခူးတိုင်းအစိုးရဘက်နဲ့ညှိနှိုင်းပြီးတော့လှုပ်ဆောင်နေတာရှိပါတယ်။ဒါကလူ့ခွင့်ရေးမြင့်တင်ရေးဘိုင်းပေါ့နော်။ဆိုတော့ဒီမြင့်တင်ရေးဘိုင်းကိုလုပ်ရတဲ့အဓိကအကြောင်းကလည်းဒီလူ့ခွင့်ရေးဆိုတာကိုသိမှပြီးလို့ရှိရင်ကိုယ့်ရဲ့အခွင့်အရေးကိုလည်းသိဖို့လိုတယ်ကိုယ့်ရဲ့တာဝန်ကိုလည်းသိဖို့လိုတယ်အဲ့လိုမျိုးအခွင့်အရေးနဲ့တာဝန်ကိုသိမှလူ့ခွင့်ကာကွယ်ရေးကပို့ပြီးတော့အားကောင်းလာမှာပါဒါကြောင့်မို့ကျွန်တော်တို့ဒီလိုလူ့ခွင့်ရေးစွန့်နေပွဲလေးတွေကိုနိုင်ငံအနှံ့မှာကျွန်တော်တို့ကြေကြေပြေပြေလှုပ်ဆောင်နေတာရှိပါတယ
်ဒီအစိုးရအခုလက်ရှိအစိုးရလက်ထက်မှာဒီလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်တို့ဟာလားလွတ်လပ်စွာဆန္ဒထုတ်ဖော်ခွင့်တို့အတိုင်းအတာတွေရအောင်ကိုပူကြီးတို့ညွှန်းမှန်းထားတဲ့အခြေအနေတိုင်းရောက်နေပြီလားဒါမှမဟုတ်ရင်ဘာတွေလိုအပ်ချက်တွေရှိနေပါ့
အခုကတော့မလျှောက်သေးပါဘူးမလျှောက်သေးတဲ့အပြင်ကိုလည်းဆိုးရင်စရာအနေအထားတွေတော့ကျွန်တော်တို့ပို့တွေ့လာရလို့ခံစားရပါတယ်ဥပမာဘာဖြစ်လို့လဲဆိုတော့ဂျန်ကုန်တိုင်း17မြို့နယ်အတွင်းမှာလုံးလက်စွာဆန်တော့ဖို့တော့ကိုမရှိဆိုတော့မျိုးကိုနယ်လုံးဝင်ကြီးကနေပြောလာတယ်ဆိုတော့ကကျွန်တော် ဒါကဒီကျွန်တော်တို့ဒီမိုကရေစီကိုနောက်ပြန်သွားနေပြီလားကျွန်တော်လွတ်လပ်ခွင့်တွေကိုတဖြည်းဖြည်းနဲ့ပြန်ရုပ်သိမ်းနေပြီလားပေါ့ဒီလိုမျိုးကျွန်တော်တို့မေးခွန်းထုတ်ဆရာတွေရှိပါတယ်ဒါကနောက်တစ်ခုကလည်းဒါကလုံခြုံရေးပိုင်းနဲ့ပို့ပြီးတော့သက်ဆိုင်တယ်အစိုးရကဒီဟာကိုတကယ်ထုတ်တာလားဒါမှမဟုတ်လုံခြုံရေးပိုင်းကနေပြီးတော့ထုတ်တာကိုအစိုးရကမတားဆီးနိုင်တာလားဒါကိုတော့ကျွန်တော်ရှင်းလင်းလို့မသိရသေးပါဘူးဒါပေမဲ့တေချာတာကမြန်မာနိုင်ငံမှာလွတ်လပ်ခွင့်တွေကိုတော့တဖြည်းဖြည်းပြန်ရုပ်သိမ်းလာနေတယ်လို့ကျွန်တော်တို့စိတ်ထဲမှာခံစားရပါတယ
်ဟုတ်ကဲ့နောက်တစ်ခုကပေါ့နော်ဒီနိုင်ငံအကျဉ်းသားတွေဆိုတာနိုင်ငံအပြောင်းလဲအတွက်သူကိုယ်နိုင်ငံတိုးတက်ဖို့အတွက်ဆိုပြီးတော့ဘာပဲပြောဘဝတွေကိုစည်းပြီးတော့လှုပ်ခဲကြတာတွေရှိပါတယ်အဲ့တော့ဒီနိုင်ငံအကျဉ်းသားတွေအနေနဲ့ပေါ့အပြင်မှာအခုရောက်နေတဲ့လူတွေအနေနဲ့ကဟိုနိုင်ငံရေးစီးကြောင်းထဲမှာဘယ်လောက်ထိဟိုပါဝင်နိုင်ခွင့်တွေရှိနေပြီလဲခင်ဗျအ
ခုတချို့တွေကြတော့လည်းရှိပါတယ်ဒါကြောင့်မို့လဲဒီဟိုဝန်ကြီးချုပ်ဖြစ်တဲ့သူတွေအစိုးရဘက်မှတာဝန်ထမ်းဆောင်တဲ့သူတွေလွှတ်တော်ထဲမှာတာဝန်ထမ်းဆောင်တဲ့သူတွေဒီလိုမျိုးလေးဖြစ်တဲ့လူတွေဖြစ်ကြပါတယ်အဲ့လိုပဲတချို့ NGO တွေမှာဟိုတရင်းစားရေဒီယိုဒီလို journalist လောကတွေမှာလည်းဒီလိုနိုင်ငံရေးကျင်းသားဟောင်းတွေအများကြီးရှိနေတာလည်းရှိပါတယ်တကယ်နဲ့အဲမှာပဲပင်ကိုကဒီပညာရေးအချင်းအားနေတဲ့တကယ်ကိုညှင်းမနှိမ့်ဆက်တော်တော်လေးကိုခံရပြီးတော့အလုပ်ကိုမလုပ်နိုင်တဲ့ဆိုအလုပ်လုပ်ဖို့အလုပ်လုပ်ရနိုင်ဖို့အခွင့်အလမ်းနေပေါ်တဲ့နိုင်ငံရေးကျင်းသားတွေလည်းအများကြီးရှိနေပါတယ်ဆိုတော့ကျွန်တော်တို့ကဒီလိုလူမျိုးတွေကိုတော့တစုံတရာပြန်ပြီးတော့နိုင်ငံတော်အနေနဲ့ပံ့ပိုးပေးတာမျိုးတွေ၊ကူညီပေးတာမျိုးတွေတော့လှုပ်ဆောင်တဲ့လို့ထင်ပါတယ်။ဒါကြောင့်မို့ကျွန်တော်တို့တစ်ဖက်ကလည်းဟို reparation ပေါ့ပြန်လည်ကုစားရေးဥပဒေပေါ်ပေါက်လာဖို့လည်းကျွန်တော်တို့ကြိုးစားနေတာတွေရှိပါတယ
်။ဟုတ်ကဲ့။အဲ့တော့ဒီနိုင်ငံရေးအကျဉ်းသားတွေနဲ့ပတ်သက်လာရင်ကိုကိုကြည်တို့ AB အနေနဲ့ကအစိုးရတာဝန်ရှိသူတွေနဲ့ဓာတ်ရိုက်ဟလာညှိနှိုင်းတာမျိုးအကြံပြုတာမျိုးရောဘလို့အခွင့်အရေးတွေရှိပါလဲ
။အရင်ဥသိမ်းစိန်လက်ထက်တုန်းကတော့လက်ကျန်နိုင်ငံရေးအကျဉ်းသားစီစီကော်မတီဆိုပြီးတော့ဖွဲ့ထားတယ်။အဲ့ဒီမှာလည်း AB ပြအဖွဲ့ဝင်ဖြစ်တဲ့အတွက်အစိုးရနဲ့တိုက်ရိုက်ကျွန်တော်တို့စကားပြောလို့ရတဲ့အခွင့်အရေးရှိခဲ့ပါတယ်။ဒါပေမဲ့2015ခုနှစ်မှာပဲဒီကော်မတီကိုဖျက်သိမ်းလိုက်တာရှိတယ်။အဲတော့ဒီအစိုးရအာဏာလွှဲပြီးတဲ့အခါမှာတော့လုံးဝကြီးဖျက်သိမ်းလိုက်တာမျိုးတွေရှိတယ်။အဲဒီအချိန်ကနေဆက်ပြီးအခုချိန်ကြီးတော့အစိုးရနဲ့တရားဝင်လမ်းကြောင်းတိုက်ရိုက်စကားပြောမဲ့လမ်းကြောင်းတော့အခက်အခဲအများကြီးရှိနေပါသေးတယ
်။ဟုတ်ကဲ့။အဲတော့ကိုဝကြီးဒီ American ခီးစဉ်နဲ့ပတ်သက်ပြီးတော့ဒီဟလာဗမာများဖြစ်ဆက်ပြောချင်တာရှိပါလား။အဲ
တော့ကျွန်တော်တို့အဓိကတော့ကိုပြည်တွင်းရေးပြဿနာကိုကျွန်တော်တို့ကတည်ချာနိုင်နေနေဖြေရှင်းမှုလိုပါတယ်။ဆိုတော့နိုင်ငံတကာနဲ့အမြဲတမ်းရန်ဖြစ်နေလို့နိုင်ငံတကာပြောသမျှကိုလည်းအမြဲတမ်းငြိမ်းဆန်နေရုံနဲ့ကျွန်တော်တို့ပြဿနာကိုတွေ့လဲတော့မှာမဟုတ်ဘူး။ပကတိပြဿနာရဲ့ပကတိကိုကျွန်တော်တို့ပကတိတိုင်းလက်ခံပြီးတော့ဘယ်လိုပြည်လည်အောင်ဖြေရှင်းမလဲဆိုတဲ့ဟာကိုနည်းလမ်းနဲ့တည်ချာရှာဖို့လိုပါတယ်။အခုဆိုရင်အမေရိကန်ကဒီစစ်ကောင်းဆောင်မြန်မာနိုင်ငံကစစ်ကောင်းဆောင်တွေကိုအရေးယူဖို့ဆိုတော့မျိုးပြင်ဆင်နေတာရှိတယ်။ဆိုတော့ကျွန်တော်အစိုးရကတခြားဒီလိုမျိုးစစ်ကောင်းဆောင်တွေကိုအရေးယူရုံနဲ့ကျန်တဲ့တော့မဟုတ်ဘူးတခြားဒီ investment level ကိစ္စတွေတခြားဒီတည်ငြိမ်မှုအခြေအနေတွေကင်းမဲ့လာတဲ့အခါမှာစီးပွားရေးကအရန်ကိုထိုးကျသွားမယ့်ကိစ္စတွေဒီလိုမျိုးကိုလည်းကျွန်တော်တို့အများကြီးတွေ့နေရတာရှိတယ်ရှိတဲ့အခါကျတော့မြန်မာနိုင်ငံရဲ့အနာဂတ်တော့ကျွန်တော်တို့အတော်လေးစိုးရိမ်ပါတယ်နောက်ကျွန်တော်တို့တိုင်းပြည်ကိုကာကွယ်ဖို့ဆိုလို့ရှိရင်လိုအပ်တာကကျွန်တော်တို့ရဲ့ညီညွတ်မှုရယ်ကျွန်တော်တို့ smart foreign policy လို့ခေါ်တယ်အမှန်ကောင်းပေါ်နဲ့တိကျတဲ့နိုင်ငံခြားရေး policy ဒီနှစ်ခုနဲ့ပဲကျွန်တော်တို့ကအချုပ်ချာအာဏာကိုကာကွယ်နိုင်မှာဖြစ်ပါတယ်။လက်နက်နဲ့ကာကွယ်ဖို့စဉ်းစားနေရင်တော့ကျွန်တော်တို့ကအချုပ်ချာအာဏာတဖြည်းဖြည်းနဲ့လုံးဝပေါက်ပါတော့ပါလိမ့်မယ်။ဒါလို့တော့ကျွန်တော်တို့ကနိုင်ငံကောင်းဆောင်တွေကိုအแทးမှရှိနေတဲ့နိုင်ငံသူနိုင်ငံသားတွေကိုကျွန်တော်တို့သတိပေးချင်ပါတယ
်။ဟုတ်ကဲ့။ကိုကိုကြီးစဉ်းစားနိုင
်ဒီရေကထုတ်လွှင့်ပေးနေတဲ့မြမရေးဆွေးနွေးခန်းအစီအစဉ်တွေကိုတနင်္လာနေ့ညပိုင်းမှာတင်နာဆင်နိုင်ပြီးအခုလိုတနင်္လာမနက်ပိုင်းမှာနောက်တစ်ချိန်ပြန်လည်ထုတ်လွှင့်ပေးပါရစေ။မကြခင်ထုတ်လွှင့်မဲ့ဒုတိယနိုင်ဝတ်စာအစီအစဉ်မှာတော့မြမပြည်ကပေးစာဥစည်သူအောင်မြင့်ရဲ့ပြည်တွင်သတင်းတုံ့တက်ချက်စာရာတွေကိုနားဆင်ကြရမှာပါရှင
်။ VOA မြမပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့တနေ့တနေ့တွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်ဗျာရှင်မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။ VOA American တန်ခါတနင်္လာနေ့မနက်ပိုင်းလက်ရှိထုတ်လွှင့်ပေးနေတဲ့စီစဉ်တွေကိုမနက်9နာရီထိလိုင်းလိုမီတာ32 40 48နဲ့လိုင်းလမီတာ190ပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါတယ်။အခုထုတ်လွှင့်ပေးမယ့်အစီအစဉ်တွေထဲမှာတော့အရင်ဆုံးမြန်မာပြည်ကပေးစာခန္ဓာကိုနှာစင်ရဖို့ရှိပြီးဦးစုသူအောင်မြင့်ရဲ့ပြည်တွင်သတင်းတုံသက်ချက်မှာတော့
ရခိုင်ပြည်နယ်ကရခိုင်တိုင်းသားတို့ရဲ့ပြည်မှုပုံအဲ့ဒီလိုဘာကြောင့်ဖြစ်လာရလဲဆိုတာနဲ့ရဲတပ်ဖွဲ့ရဲ့ကင်တွယ်ဆောင်ရွက်ပုံဘယ်နှဘက်ဖြစ်ပါလဲအခုမြောက်ဦးမှာဆန္ဒပြပွဲဖြစ်ရတာဟာတကယ်ဆိုစမ်းကြယ်တဲ့ကိစ္စမဟုတ်ပါဘူးသိမကြသေးခင်ကာလ
မြောက်ဦးမှာနှစ်ဖက်စလုံးအသေးချာပြန်တုံ့တက်ရမယ်မြောက်ဦးအရေးခင်ဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်နားဆင်ရမှာပါအစီအစဉ်နောက်ပိုင်းမှာကဘာတလွှားထူးခြားစံပြသတင်းများအစီအစဉ်ကိုလည်းနားဆင်ရဖို့ရှိပါလိမ့်ရှင်အခုအရင်ဆုံးတော့မတ်အေးတန်တော်ကျော်စီစဉ်ထုတ်လွှင့်ပေးနေတဲ့မြမာပြည်ကပေးစာကဏ္ဍကိုနားဆင်ကြည့်ကြရအောင်ပါရှင်
မင်္ဂလာပါရှင်။ VOA စီစဉ်တွေကိုနားဆင်ပြီးတော့အင်တာနက်အီးမေးလ်နဲ့စာရိတ်ကတစ်ဆင့်ရေးလာကြတဲ့တော်ရရှင်တွေရဲ့အစားတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးချင်ပါတယ်။နောက်ပိုင်းမှာတော့တော်ရရှင်တွေကိုနိုင်ငံတကာမှာထိတ်ဆုံးရောက်နေတဲ့နောက်တိုင်းတေးလေးတစ်ပုဒ်နဲ့ဖြောပြပေးမယ်အဖြစ်မြန်မာတေးချစ်တော်ရရှင်တွေအတွက်လည်းမြန်မာသတင်းလေးတစ်ပုဒ်နဲ့ဖြောပြပေးဦးမှာဖြစ်ပါတယ်။အခုတော့အရင်ဦးဆုံး VOA စီစဉ်တွေကိုနားဆင်ပြီးရေးလာကြတဲ့တော်ရရှင်တွေရဲ့စာရိတ်ကိုဖော်ပြပေးသွားချင်ပါတယ်။ Jack DD ဆိုတဲ့ Facebook ပေါ်ကတော်ရရှင်က Thanks for the wishesSame to you and your family. Happy New Year to you all. ဆိုရရေးလာပါတယ်။သူကနှစ်သစ်နှစ်ခွန်းဆက်အစီအစဉ်ကိုနားဆင်ပြီးတော့အခုလိုမျိုးမင်္ဂလာနှစ်သစ်ဖြစ်ပါစေဆိုရပြန်ပြီးတော့အင်္ဂလိပ်လိုဆုတောင်းပေးလာတာဖြစ်ပါတယ်။တင်မောင်ဆိုတဲ့တော်ရရှင်ကတော့ VOA Facebook ကနေပြီးတော့ message ပို့လာတာပါ။မင်္ဂလာပါ။ VOA ကျမ်းမာပြောရှင်ပါကြီးတဲ့။ဟုတ်ကဲ့ပါ။ဦးတင်မောင်တယောက်လဲကျမ်းမာပြောရှင်ပါကြီးလို့ VOA ကပြန်ပြီးတော့ဆုတောင်းပေးကြပါတယ်။လာမင်းကိုကိုဆိုတဲ့တော်ရရှင်ကတော့မင်္ဂလာပါ VOA ရေထူးခြားတဲ့သတင်းတွေတင်ပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ဒီထက်မကလည်း VOA သတင်းဌာနတိုးတက်အောင်မြင်ပါစေလို့ဆုတောင်းပေးလာပါတယ်နောက်တော်ရရှင်တယောက် Messenger ကနေပြီးတော့စာရေးမေးလာတာမှာတော့သတင်းတွေကိုပို့ပေးလို့ရမလားသိချင်ပါတယ်တဲ့ဒီနေရာမှာပဲပို့ပေးရမလားဖြေကြားပေးစေချင်ပါတယ်တဲ့ဟုတ်ကဲ့ပါအခုလိုမျိုး Messenger အသုံးပြုတာအဆင်ပြေတယ်ဆိုရင်လည်းဒီ Messenger မှာကိုပို့ချင်တဲ့သတင်းကိုတခြားရေးပြီးတော့ပို့ပေးလို့ရပါတယ်နော်အတန်ဖိုင်နဲ့လည်းဒီမှာပို့ပေးလို့ရပါတယ်လို့ပြောချင်ပါတယ် VOA အစီအစဉ်တွေကိုနားဆင်အားပေးတဲ့အတွက်ကျေးဇူးတင်ပါတယ်VOA ကအစီအစဉ်တွေကိုနားထောင်ပြီးတော့ဖြစ်စေပြီးတော့မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ဖြစ်စေတော်ရချင်းတွေကိုပိုင်းအမြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာတွေကိုလည်း VOA ကလက်ခံရရှိပါရနော်ဟဲ့ချင်မာတော်ရချင်းတယောက်ရေးလာတာကတော့ကြော်ဆိုတဲ့တော်ရချင်းမာသူကတော့မြန်မာနိုင်ငံတိုင်းနာဒေတာတွေမှာပြည်ပခါတွေဖြစ်ပွားနေတာနဲ့ပတ်သက်ပြီးတော့သူ့ရဲ့အမြင်ကိုအခုလိုရေးလာပါတယ်ရှင
်မင်္ဂလာပါ VOA ကျွန်တော်တို့ကရခိုင်ပြည်နယ်မင်းပြားမြို့နယ်ပန်းမြောင်ကျေးရွာကပါကျွန်တော်တို့နိုင်ငံတိုင်းသားဒေသတွေမှာမြန်မာအစိုးရနဲ့တိုင်းရင်းသားတပ်မတော်တို့ကြားတိုက်ပွဲတွေဖြစ်ပွားတိုင်းနှစ်ဖက်လက်အောက်ငယ်သားရဲဘော်တွေတေဆုံးရသည်ကိုအလွန်တရာမှစိတ်မကောင်းဖြစ်ရပါတယ်။နိုင်ငံရေးပြဿနာကိုနိုင်ငံရေးနိလန်းအတိုင်းမဖြေရှင်းဘဲစစ်ပွဲနဲ့ဖြေရှင်းနေသည်ဖြင့်ဒီမီးဟာဘယ်တော့မှငြိမ်းမယ်မထင်ပါ
။နိုင်ငံရေးပြဿနာကိုနိုင်ငံရေးနိလန်းနဲ့ဖြေရှင်းဖို့စစ်ပွဲနဲ့ဖြေရှင်းနေရင်ဒီတိုင်းရင်းသားဒေသတွေမှာနှစ်ဖက်ဒုက္ခတွေရောက်ချရပါတယ်ဆိုပြီးဒီတော်ရရှင်ကြော်ကြော်သူ့ရဲ့အမြင်ကိုရေးလာတာဖြစ်ပါတယ်။စောရင်ဖို့ဆိုတဲ့တော်ရရှင်ကတော့ခတ်တူတူပဲရေးလာပါတယ်သူ့ရဲ့အမြင်ကိုမင်္ဂလာပါတဲ့စစ်ဖက်အရက်ဖက်အညီညွတ်တော့မှနိုင်ငံတော်တိုးတက်ပါမယ်ဆိုတော့သူ့ရဲ့မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းနဲ့ဥတီပြောလျှောက်လှမ်းနေတဲ့မြန်မာနိုင်ငံတိုးတက်ဖွံ့ဖြိုးဖို့ဆိုတော့သူ့ရဲ့အမြင်ကိုရေးလာပါတယ်နောက်ထပ်တော်ရရှင်သူ့လိုပဲနောက်ထပ်တော်ရရှင်သူကတော့ကြော်ကြီးဆိုတဲ့တော်ရရှင်မှာ Facebook ပေါ်မှာရေးလာတာပါအစိုးရအပေါင်းတက်မတော်အပေါင်းတိုင်းရင်းသားလက်နက်ကိုင်များအားလုံးတို့ရဲ့နိုင်ငံငြိမ်းချမ်းရေးကျိုးငယ်လေးနဲ့အတူတကွလက်တွဲလွှင့်တက်နိုင်ကြပါစေလို့ဆုတောင်းပါတယ်တဲ့ကြော်ကြီးဆိုတဲ့တော်ရရှင်ကအစိုးရရဲ့တက်မတော်ရဲ့တိုင်းသားလက်နက်ကိုင်တွေအားလုံးပေါင်းစည်းရေးအတွက်ဆုတောင်းလာပါတယ်အခုတော့တော်ရရှင်တွေကိုကြားဖြတ်ပြီးအနောက်တိုင်းဒေသတွေနဲ့ဖြောပြေးပေးကြပါတယ်နောက်ပိုင်းမှာတော့မြန်မာသချင်းလေးတပုတ်နဲ့လည်းမြစ်တာတီးလက်ဆောင်ပေးဦးမှာဖြစ်ပါတယ်အခု Billboard Hot 100ရဲ့ဒေသရင်းမှာအခုသတင်းပတ်အတွက်နံပါတ်1ချိတ်တဲ့သချင်းလေးနဲ့ဖြောပြေးနေတာပါဒီဆိုတဲ့သူကကျူဘာနယ်ပယ်အမေရိကန်နိုင်ငံသူကမီလာကပယ်ယိုဖြစ်ပြီးတော့သူ့ရဲ့တခြင်းကိုအမေရိကန်ရက်ပ်ဆိုတော့ရန်သက်ကအားဖြည့်ပြီးတော့ဆိုပေးထားပါတယ် Did the Tango Disure Camela Caberuga, a mild million iron air poetare, fifth harmony, a poetaga, a poem in the upsipari. To what did the Tango Natal Sashi Kunema tote, she you did a Jarima Tetabio? A good holland be made the tin to both head that the Guru, Natal Sakonakune, Ogola, Doyenima, Towi Laidava. Did the Tango Chetensos low, Omimuri, Yagabio, Australia, Binte, Ireland, Scotland, Britain, Biro, Canada, and American Bianzurima, Nemadini Yarigo, Yarapsipari. The Tanang at Romy Mamale takes so. နံပါတ်10အတွင်းကိုဝင်ပါတယ်ဒီတစ်ချိန်ရဲ့ပြန်ကြောက်သည်ဆိုတဲ့ကောရက်စပိုင်းဒီမှာလက်တင်ဂီတာတန်စင်တွေကိုကြားကြရမှာဖြစ်ပါတယ်ဒီတစ်ချိန်ကိုစပိန်ဘာသာနဲ့လက်တင်အမေရိကန်ဂီတာဆူချင်းမြို့ပေါ်မှာကပယ်ယူကာတီဆူဖြောပြေးခဲ့ပါတယ်အမ်တီဗီဥရောပဂီတာဆူချင်းမြို့ပေါ်မှာလည်းသူဖြောပြေးခဲ့သေးရပါအခုသူ့ရဲ့တစ်ချိန်ကဘီလ်ဘော့ဒ်ဟော့တ်100ဆီယမှာသတင်း9ပတ်စတိုင်နေ 23 ဘတ်ကြာသွားခဲ့လို့အဲ့လိုမျိုးတရင်ဘတ်အကြာကြီးနေတော့မှထိရောက်တဲ့အမျိုးသမီးအစိုးရရဲ့တခြင်းထဲမှာသူ့ရှေ့မှာတယောက်ပဲရှိပါတယ်။ဒါပြင်နောက်တစ်ခုထူးခြားတာကတိထပ်ပြားရောတပုတ်သေးထွက်တဲ့တခြင်းရောနှစ်ခုစလုံးတပြိုင်တည်းအမေရိကန်ပြည်အရစုအကောင်ဆုံးတင်းနံပါတ်စီမှာနံပါတ်1နေရာကိုရောက်တာကသူနဲ့ပါဆိုတော့မှအမျိုးသမီးအစိုးရ3ယောက်ပဲရှိသေးတာပါ။ Beyoncé က2003ခုနှစ်မှာတခါနောက်ပြီးတော့သူ့အရင် Britney Spears ကတော့အရင်ဦးဆုံး1996ခုနှစ်မှာတခါအဲ့လိုပဲတိထပ်ပြားရောတိတခြင်းရောတပြိုင်တည်းအကောင်ဆုံးနေရာတွေကိုချိတ်ခဲကြပါတယ်။ဒီတော့အခုလောလောဆယ်နံပါတ်1ကိုရောက်နေတဲ့ကမီယာကဘဲကိုတည်ဆူထားတဲ့ဟာဗာနာဆိုတဲ့တခြင်းလေးကိုနားဆင်ခံစားကြည့်ပါဦးနော်ဟာဗာနာဝနာနာဟဲ့ Have my heart is in Havana nana He took me back to East Atlanta nana nana Oh my heart is in Havana There's something about his manner Havana nana ဒီတရားစီမံနံပါတ်1ကိုချိန်နေတဲ့ကမီယာကဘဲကိုတည်ဆူထားတဲ့ဟာဗာနာဆိုတဲ့တခြင်းကိုနားဆင်ကြရတာပါရှင်။မြန်မာတေးချစ်တော်ရာရှင်တွေကိုနောက်ပိုင်းမှာမြန်မာတခြင်းလေးတစ်ပုဒ်နဲ့မြစ်တာတေးလက်ဆောင်ထုတ်လွှင့်ပေးအောင်မှာဖြစ်ပါတယ်။အခုတော့တော်ရာရှင်တွေရင်ဖွင့်စာတွေကိုအချိန်ရသလောက်ဖော်ပြပေးသွားခြင်းပါတယ်ရှင်။မြေကြီးနားကတော်ရာရှင်တယောက်သူတို့မြို့နယ်မှာကြုံတွေ့နေရတဲ့အခက်အခဲကိုအခုလိုရေးလာပါတယ်
။ VOA ဒီတက်မကအောင်မြင်နိုင်ပါစေလို့ဆုမွန်တောင်းလိုက်ပါတယ်။ကျွန်တော်ကမြေကြီးနားမြို့နယ်ကပါမြေကြီးနားမှာလည်းမကြာခဏဆိုသလိုလူရမှုခိုးမှုဓမြတိုက်မှုတွေရှိနေတတ်ပါတယ်လုံလုံရေးအင်အားနဲ့ပြည်သူတွေပူးပေါင်းမှုတွေလိုအပ်တယ်လို့အကြံပေးပါရစေ
ကချင်ပြည်နယ်ကလည်းနောက်ထပ်သောရရှင်တယောက်ရဲ့ဆာကတော့ဗမော်ခရိုင်မှာကြုံတွေ့နေရတဲ့မူရစီပြဿနာဆိုပြီးအခုလိုရေးလာပါတယ်ရှင
်မင်္ဂလာပါ VOE ဝိုင်းတော်သားတွေခရစ်စမတ်မှာကိုယ်စိတ်နှစ်ဖြာအေးချမ်းကြပါစေဘသူဘာပြောပြောကျွန်တော်ကတော့ VOE ကိုထောက်ခံအားပေးလျက်ပါကချင်ပြည်နယ်ဗမော်ခရိုင်နဲ့မန်စီမြို့နယ်ဒေသတွေမှာမူရစီဝါတွေပေါ်များလာကြောင်းခိုးမှုလူရမှုဆေးကြောင်ပြီးတော့ဓာတ်ခုံမှုအိမ်မီးရှို့မှုလူခင်ယူတွေချိုးဖောက်ခံမှုလူမှုဝန်ကျင်မှာယာမစီးပြားတွေကြောင့်အတော်လေးကိုပျက်စီးနေကြပါတယ်။မြို့ရစီများတာစီပိတ်ပင်ဖမ်းဆီးပေးဖို့အထက်လူကြီးတွေသိစေဖို့ VOE ကနေတဆင့်ကြော်ညာပေးဖို့တင်ပြပါပါတယ်ခင်ဗျာ
။မြို့ရစီရောင်းချပြန်ကားမှုကိုတာဝန်ရှိသူတွေ တရှိပြီးတော့ကင်တွေဖြည့်ရှင်းပေးပါဆိုပြီးဗီဒီယိုကတဆင့်တီတော်ရရှင်ပန်ကြားလာတာဖြစ်ပါတယ်တော်ရရှင်ရဲ့ရင်ဖွင့်စာတွေကိုတော့ဒီတစ်ပတ်ဒီမှလည်းရက်ချင်ပါတယ်ကျွန်တော်တို့ဗီဒီယိုရဲ့မြန်မာပိုင်းရဲ့ရုပ်မြင်သံကြားရေဒီယိုနဲ့အွန်လိုင်းစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ဗီဒီယိုကမြတ်တာတီလက်ဆောင်ကဏ္ဍမှာတေးသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုယ်ဝိုင်အထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုတော့ကျမတို့ VOA ကိုစာရေးသားကြဖို့ဖိတ်ခေါ်ပါတယ်ရှင် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်လို့ပြီးစာရေးတက်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ် email ပေးဖို့မယ်ဆိုရင်လည်း bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Bambis News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook အစာမျက်နှာမှာလာပြီးတော့ရေးသားနိုင်ကြပါတယ်။သတင်းရှင်တွေစီကပြောစရာရှိရာတွေကိုနားထောင်ပြီးကိုစောင့်မျှော်ကြိုဆိုနေပါတယ်နော်။အခုတော့ခုနကတော့ပြောခဲ့တဲ့ပုံမြန်မာတယ်လီဖုန်းနဲ့မြစ်တာဒီလဲဆောင်ပေးချင်ပါတယ်နော်။အခုတော့လူပြောများနေလို့နားထောင်ဖြစ်တဲ့ဆဲလဲလိုက်တန်းဆိုတဲ့တခြင်းလေးပါ။မွေးဆိုရှင်ခင်မောင်တို့ရဲ့ဆဲလဲလိုက်တဲ့တချင်ကိုဖြူဖြူကြောတဲ့ပြန်တီးဆိုထားပြီးတော့ဒီတချင်တလောကမှာထွက်လာတာပါတချင်ထွက်သေးရဝေဖန်တဲ့နေရောထောက်ခံတဲ့နေရောကြားနေရပြီးတော့ဒီတချင်နဲ့ပတ်သက်လို့တော်တော်ဆူဆူညံ့ညံ့ဖြစ်လာလို့မီဒီယာတွေမှာလည်းသူ့ကိုမေးမြန်းထားတာကြီးကြားရပါတယ်ဖြူကြောတဲ့ကတော့သတင်းမီဒီယာတခုနဲ့ပြောတဲ့အခါမှာပုံစံတင်နဲ့ပြန်လဲဆန့်တစ်တီးဆိုမှုကိုအားပေးခြင်းနဲ့လူငယ်ပြည့်တဲ့အတွက်သူတီးဆိုပေးထားတာဖြစ်ပါတယ်သူအဲ့လိုမျိုးတချင်းဟောင်းကိုကိုပိုင်ဟန်တင်းနဲ့တီးဆိုမှုကြောင့်တော့အရင်ရှိထားပေးတာမူလတချင်းပျောက်ပြက်သွားမှာမဟုတ်ပါဘူးမူလတချင်းမူလပုံစံအတိုင်းကြိုက်တဲ့သူတွေလည်းမူလတချင်းကိုတွားပြီးတော့နားထောင်နေနိုင်တာပဲလို့သူကပြောပါတယ်ဖြူကျော်သိန်းဒီတချင်းတီးဆိုမှုနဲ့ပတ်သက်ပြီးတော့ပဲ popular သတင်းစာနယ်နဲ့မေးမြန်းထားတဲ့ video အတူလေး Facebook မှာကြည့်လိုက်ရပါတယ်သူကအဲ့ဒီမှာလဲအမှုပညာရှင်မှန်ရင်တော့အမှုပညာရှင်ရဲ့ဖန်တီးတင်ပြချက်ကိုလက်ဆုပ်လက်ခံတိုင်းတာပြလို့မရဘူးဆိုတာအမှန်ပါလူဆိုတာတရားနဲ့တရားအကြိုက်တူကြတာမဟုတ်ပါဘူးသူ့အကြိုက်ကိုယ်အကြိုက်ကွာမှာပါအကြိုက်ချင်းမတူကြတဲ့အခါတွေမှာလည်းတဦးနဲ့တဦးချိထားတဲ့အမြင်တွေကိုယဉ်ကျေးမှုလက်ခံထားပြီးတော့ဖော်ပြတာကောင်းပါတယ်လို့ popular channel ကအင်တာဗျူးမှာဖြူဖြူကျော်သိန်းပြောသွားခဲ့ပါတယ်ကျမရဲ့ကိုယ်ပိုင်ခံစားချက်နဲ့ပြောရမယ်ဆိုရင်တော့ဥခင်မောင်တို့ရဲ့ဆဲလဲလိုက်တဲ့တချင်းကိုလည်းကြိုက်တယ်လို့အခုဖြူဖြူကျော်သိန်းသူ့ရဲ့ဟန်နဲ့ကိုယ်ပိုင်ဟန်နဲ့ပြန်ပြောတည်ဆိုတော့လဲရာသတစ်တစ်မျိုးပေးတဲ့တချင်းဆိုပြီးတော့အတိမတ်ပြုပြီးတော့နားထောင်ဖြစ်ပါတယ်ပြေးတဲ့အနေနဲ့လည်းဒီတချင်းကိုသဘောကျနှိမ့်ဆိုင်တလားဒါမှမဟုတ်ခင်မောင်တို့မူရင်းတည်ဆိုထားတဲ့တချင်းကိုပဲကြိုက်နှစ်သက်တလားကိုဘောက်ကိုပဲဆုံးဖြတ်ကြည့်ကြပါတော့နော်ဆဲလဲလိုက်တဲ့ဆိုတဲ့တချင်းဖြူဖြူကျော်သိန်းအတွင်သိန်းနဲ့ပြန်ပြောတည်ဆိုထားတာကိုနားဆင်ခံစားကြပါအောင်ရှင
်ဆဲလဲလီမြောက်ကိုကြိုက်လိုက်သလို
ဆန်တဲ့တီဆိုထားရင်ဆဲလဲလိုက်တန်ဆိုတဲ့တချင်ကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာမှာတိုက်ရိုက်နားဆင်နိုင်ပါတယ်တွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုကျမတို့ရဲ့ VOA Internet အစာမျက်နှာပေါ်မှာလည်းနားဆင်နိုင်အောင်စီစဉ်ပေးထားပါတယ်။ကျမတို့ website လိပ်စာက burmese.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။သွားရရှင်ပြအောင်ရွှင်လန်းချမ်းမြေကြပါစေရှင်
။ဒီတော်လေးဆိုရင် just single like Thank you.
ာရေးတနာကြားစီစဉ်ထုတ်လွှင့်ပေးခဲ့တဲ့မြန်မာပြည်ကပေးစာအစီအစဉ်ကိုနားဆင်ခဲ့ရတာပါရှင်။အခုဦးစီသူအောင်မြင့်ရဲ့ပြည်တွင်သတင်းသုံးသပ်ချက်ကိုထုတ်လွှင့်ပေးပါမယ်။နှစ်ဖက်စလုံးအသေးချာပြန်သုံးသပ်ရမယ်မြောက်ဦးအရေးခင်းဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။မှန်အင်ဂျင်နိုင်ကူညီတင်ဆက်ထားပါတယ်ရှင
်။ဒီကနေ့ဇန်နဝါရီ16ရက်နေ့ညကမြောက်ဦးမှာကျင်းပမယ်133ကျင်းမြောက်ရခိုင်အချုပ်ချာအာဏာကျဆင်းခြင်းအထိမ်းအမှတ်အခမ်းအနားကျင်းပခွင့်ခွင့်မပြုခဲ့တာကိုအကြောင်းပြုပြီးဆန္ဒပြဝင်တဲ့ရုံးရင်းဆန်ခတ်မှုဖြစ်ပွားခဲ့ပါတယ်။ဖြစ်စဉ်အတွင်းရဲတပ်ဖွဲ့ရဲ့ပစ်ခတ်မှုကြောင့်လူ9ယောက်သေဆုံးပြီးလူတချို့ဒဏ်ရာရခဲ့ပါတယ်။နှစ်ပေါင်းများစွာအတွင်းမြန်မာနိုင်ငံကဆန္ဒပြဝင်တစ်ခုမှာလူအစီအပြောက်အများဆုံးဖြစ်ရဖြစ်ခဲ့တာမို့အတော်လေးကိုစိတ်မချမ်းမြေ့စရာကောင်းပါတယ်။အခုဒီလူသေဆုံးမှုနဲ့ပတ်သက်ပြီးအစိုးရဘက်ကစုံစမ်းစစ်ဆေးမှုတွေလုပ်နေတယ်လို့ရခိုင်ပြည်နယ်လွှတ်တော်ဘက်ကလည်းစုံစမ်းစစ်ဆေးရေးကော်မတီတရဖွဲ့စည်းဆောင်ရွက်နေပါပြီ။ဒီပြဿနာရဲ့အရင်းအမြစ်ဟာဘာဖြစ်မလဲ။ပြည်ပခပြဿနာဘောင်းဆောင်နဲ့စူပွက်နေတဲ့ရခိုင်ပြည်နယ်မှာခုလိုပြဿနာမျိုးမဖြစ်အောင်ဘာတွေလုပ်သင့်တယ်လဲဆိုတာကုတပတ်လေးလာဆွေးနွေးကြည့်ကြရအောင်ပါ
။ပြဿနာဖြစ်ရတဲ့အကြောင်းရင်းကတော့ထူးထူးခြားခြားမဟုတ်ပါဘူး။ကော်မတီတစ်ခုကနေဇန်နဝါရီလ16ရက်နေ့ညမြောက်ဦးမှာ233ကျိန်မြောက်ရခိုင်အချုပ်အခြာအာဏာကျဆင်းခြင်းအထိမ်းအမှတ်အခမ်းအနားကျင်းပဖို့စီစဉ်ပါတယ်။အဲ့ဒီအခမ်းအနားမှာတည်သူလွတ်တော်အမတ်ဒေါက်တာအေးမောင်နဲ့စာရေးဆရာဝေဟင်အောင်တို့နှစ်ယောက်ဟောပြောဖို့စီစဉ်ထားတယ်လို့လည်းသိရပါဗျ။ဒေါက်တာအေးမောင်နဲ့စာရေးဆရာဝေဟင်အောင်တို့ဟာမြောက်ဦးမှာပွဲချင်းပမယ့်ရက်မတိုင်ခင်ရသေတောင်မြို့နယ်မှာဟောပြောခဲ့ပြီးပါပြီ။အာဏာပိုင်တွေဘက်ကတော့ပွဲချင်းပမယ့်နေရာဟာနန်းတော်ရာဂုံးမှာမို့ခွင့်ပြုချက်မပေးခဲ့ဘူးလို့ဆိုပါတယ်။ခွင့်ပြုချက်မပေးတဲ့ကိစ္စမှာဖော်ပြမထားပေမဲ့ဒေါက်တာအေးမောင်နဲ့စာရေးဆရာဝေဟင်အောင်တို့နှစ်ယောက်ရဲ့ရသေတောင်မြို့နယ်ကဟောပြောချက်နဲ့လဲတက်ဆိုင်မယ်လို့ခန့်မှန်းရပါတယ်။နောက်ပိုင်းအဲ့ဒီဟောပြောချက်ကြောင့်ပဲသူတို့နှစ်ယောက်ကိုဖမ်းဆီးတရားစွဲပြီးစစ်တွေအကျဉ်းထောင်ပို့လိုက်ပါတယ်။တက်ဆိုင်ရာရဲ့အဲ့ဒီလိုခွင့်ပြုချက်မပေးတာကိုပွဲချင်းပတဲ့အဖွဲ့ကအနေနဲ့အရရက်ကနေလာတဲ့ရခိုင်ပြည်သူတွေကိုအသိပေးပါတယ်။အဲ့ဒီအခါမှာပွဲကိုပိတ်ပင်ရကောင်းလားစာရေးဆရာဝေဟင်အောင်ကိုဖမ်းဆီးရကောင်းလားဆိုပြီးဒေါသထွက်ဆန္ဒပြပွဲဖြစ်ခဲ့တယ်လို့ဆိုပါတယ်။ဒါနဲ့ပတ်သက်ပြီးအာဏာပိုင်တွေဘက်ကတော့စူပူဆန္ဒပြသူတွေကိုရဲလုံထုံးလုံကြီးအတိုင်းအစဉ်စဉ်ကင်တွယ်ဖြေရှင်းခဲ့တဲ့အကြောင်းဒါပေမဲ့အစိုးရရုံးဆိုင်ရာဝင်းတဲ့အထိဝင်းရောက်လာပြီးရဲတပ်ဖွဲ့ဝင်းနေစီကတနက်ကိုလုံထွေးလူရက်တဲ့အထိဖြစ်လာလို့ဖြစ်ခဲ့ရကနေလူသေးဆုံးဒဏ်ရာရတာတွေဖြစ်ပေါ်ခဲ့ကြောင်းရှင်းလင်းချက်ထုတ်ခဲ့ပါတယ်။နောက်ဆုံးအခြေအနေကတော့အစိုးရဘက်ကဒေါက်တာအေးမောင်နဲ့စာရေးဆရာဝေဟင်အောင်ကိုဖမ်းဆီးတရားစွဲထားတယ်လို့လူခဏယောက်သေဆုံးရမှုနဲ့ပတ်သက်ပြီးစုံစမ်းရေးအဖွဲ့ဖွဲ့ပြီးစုံစမ်းနေပါတယ်။အခြားတစ်ဖက်မှာလည်းရခိုင်ပြည်နယ်လွှတ်တော်ဘက်ကစုံစမ်းရေးအဖွဲ့တစ်ခုဖွဲ့ပြီးစုံစမ်းဖို့လုပ်နေပါပြီ
။ဒီပြဿနာနဲ့ပတ်သက်ပြီးသက်ဆိုင်ရာစုံစမ်းစစ်ဆေးမှုရလဒ်တွေတရားဝင်ထွက်ပေါ်လာတာမရှိသေးတော့လူသေဆုံးရတဲ့အထိဖြစ်ခဲ့တာနဲ့ပတ်သက်ပြီးဘယ်သူမှန်းနဲ့ဘယ်သူမှားတယ်ယတိပြမပြောနိုင်သေးပါဘူး။ဒါပေမဲ့ဝေဖန်သုံးသပ်စရာဘယ်နှဘက်တော့ရှိနေပါတယ်။အဲ့ဒါတွေကတော့ရခိုင်ပြည်နယ်ကရခိုင်တိုင်းသားတချို့ရဲ့ပြစ်မှုပုံအဲ့ဒီလိုဘာကြောင့်ဖြစ်လာရလဲဆိုတာနဲ့ရဲတပ်ဖွဲ့ရဲ့ကင်တွယ်ဆောင်ရွက်ပုံဘယ်နှဘက်ဖြစ်ပါလဲ။အခုမြောက်ဦးမှာဆန္ဒပြပွဲဖြစ်ရတာဟာတကယ်ဆိုစမ်းကြယ်တဲ့ကိစ္စမဟုတ်ပါဘူး။သိမကြသေးခင်ကာလမြောက်ဦးမှာရောအခြားမြို့နယ်တွေမှာပါရခိုင်တိုင်းသားတချို့ရဲ့ခုလိုအလားတူပြစ်မှုလှုပ်ရှားပုံတွေကိုတွေ့မြင်ခဲ့ကြရပြီးဖြစ်လို့ပါ
။ပြီးခဲ့တဲ့2013ခုနှစ်ဒီဇင်ဘာလ17ရက်နေ့ကရခိုင်ပြည်နယ်မြောက်ဦးမြို့ကမြို့မိမြို့ဖဒေသခံတွေလို့ဆိုတဲ့ကော်မတီတစ်ခုကနိုင်ငံတကာအကူအညီပေးရေးအဖွဲ့တွေ NGO အဖွဲ့တွေလိုက်နာရမယ့်အချက်တွေဆိုပြီးကြေညာချက်တခုထုတ်ပါရယ်အဲ့ဒီအချက်တွေကိုလိုက်နာဆောင်ရွက်ခြင်းမရှိရင်ဒီဇင်ဘာလ20ရက်နေ့နောက်ဆုံးထားပြီးမြို့နယ်တွေကထွက်သွားကြဖို့တောင်းဆိုပါရယ်တောင်းဆိုချက်မှာပါရာတွေကိုအကျဉ်းချုပ်ရရင်အကူအညီပေးရေးအဖွဲ့တွေအနေနဲ့အဲ့ဒီကော်မတီရဲ့သတ်မှတ်ခွင့်ပြုချက်တွေအတိုင်းပဲအလုပ်လုပ်ကြဖို့ပါမဖြစ်နိုင်တဲ့အချက်တွေများတော့ NGO တွေကမလိုက်လျောနိုင်ကြပါဘူးဒီတောင်းဆိုချက်တွေကိုလက်မခံတဲ့ NGO တွေ NGO တွေကိုဟိုတယ်တွေကနေလက်မခံဖို့ထပ်ပြီးအကြက်ကိုင်းတောင်းဆိုမရတော့စီတန်းလှည့်လဲဆန္ဒပြခဲ့တဲ့တာရကရှိခဲ့ပူပါတယ်ပြောရရင်အခုနှစ်ပိုင်းအတွင်းမြောက်ဦးမှာအကြက်ကိုင်းလိုတဲ့ရန်လိုတဲ့လှုပ်ရှားမှုတချို့ရှိနေခဲ့ပြီးသားဖြစ်ပါတယ်အားလုံးသိကြပြီဖြစ်တဲ့အတိုင်းအဲ့ဒီကာလကတန်တွဲမှာရခိုင်တိုင်းရင်းသားတွေနဲ့အစ္စလမ်ဘာသာဝင်ကမန်တိုင်းရင်းသားတွေသွေးထွက်တန်ယူပဋိပက္ခဖြစ်ခဲ့ပါတယ်။အဲ့ဒီနောက်ပိုင်းတရုတ်ရေနံပိုင်လိုင်းတိဆောက်ရေးလုပ်ငန်းခွင်မှာ
တရုတ်နဲ့တိုင်းနာအလုပ်သမားတွေပဋိပက္ခဖြစ်ခဲ့ပြီးတိုင်းနာအလုပ်သမားတွေကအစအုံတွေရင်းနှီးလှောင်ခံတွေကိုမီးတင်ရှုမှုဖြစ်ပွားခဲ့ပါသေးတယ်။ဒါပြင်နိုင်ငံတကာအကူအညီပေးရေးအဖွဲ့ကအမျိုးသမီးတယောက်သာသနာအလံကိုဖြုတ်ချပြီးမဖွဲ့မရပြုတယ်ဆိုတဲ့ကောလာဟလတည်ထွက်ပေါ်လာပြီးရဲ့နောက်2014ခုနှစ်မတ်လ27ရက်နေ့နှစ်ဆက်ခွနရက်နေ့တွင်မှာစစ်တွေကနိုင်ငံတကာအကူအညီပေးရေးအဖွ ကိုရောင်တွေဟာရခိုင်တိုင်းသားတချို့ရဲ့တိုက်ခိုက်ဖျက်ဆီးတာကိုခံရပါတယ်။နိုင်ငံတကာအကူအညီပေးရေးအဖွဲ့ဝင်နိုင်ငံသားတွေနဲ့နိုင်ငံသားတွေကိုတော့သက်ဆိုင်ရာကဘေးလွတ်ရာရွှေ့ပြောင်းပြီးအကာအကွယ်ပေးကြရပါတယ်။တချို့ရန်ကုန်ကိုလေရင်နဲ့အတုပ်လိုက်ပြန်ပို့တာမျိုးလုပ်ကြရတဲ့အထိဖြစ်ခဲ့ပူပါတယ်။နောက်ပိုင်းရခိုင်ပြည်နယ်မြို့နယ်အချို့မှာရခိုင်တိုင်းသားတချို့ကပြည်ရင်းပြည်ပသတင်းမီဒီယာသမားတချို့ကိုအုပ်စုနဲ့ဝိုင်းဝန်းရံပြုဖို့ကြိုးစားတာ၊ဘာသာပေါင်းစုံညီညွတ်ရေးအဖွဲ့ရောက်လာခြင်း၊ဝိုင်းဝန်းဆန္ဒပြရံမှုတာစတာတွေလုပ်ခဲ့ကြပါသေးတယ်။တိတ်မကြာသေးခင်တုန်းကပဲစစ်တွေမှာဒုက္ခတဲ့စခန်းကနေစိတ်ကမ်းပဲရောက်လာတဲ့မွတ်စလင်တွေကိုအုပ်စုဖွဲ့ဝိုင်းဝန်းရိုက်နှက်ခဲ့ကြလို့တယောက်တည်းကျန်သူအလုံးအပြင်းထန်ဒဏ်ရာရဖြစ်ခဲ့ပါသေးတယ်။ဒါရီမကမြန်မာနိုင်ငံတက်ချီနီအသင်းရဲ့ကုန်တင်ရင်ကိုရံပြူတာစစ်တွေစိတ်ကမ်းကအကူအညီပေးရေးပစ္စည်းတွေတင်ထားတဲ့တင်းမောကိုရံပြူလို့ရဲတပ်ဖွဲ့ကတနက်ပစ်ပေါက်လူစုခွဲရတာတွေဖြစ်ခဲ့ပါသေးတယ်။ပြောရရင်လူစုလူဝေးနဲ့ပฏิပခဖြစ်ရတဲ့ပြဿနာဟာရခိုင်ပြည်နယ်မှာမဆန်းပါဘူ
းတကယ်တော့ရခိုင်ပြည်နယ်ကရခိုင်တိုင်းသားတွေကိုဥဆောင်နေတာရခိုင်နိုင်ငံရေးသမားတွေပါရခိုင်တိုင်းသားတချို့ရဲ့အဲ့လိုအပြစ်မှုမျိုးကိုမှားယွင်းတယ်လို့ပြောတဲ့ရခိုင်နိုင်ငံရေးသမားဆိုတာလဲမကြားမသိရပါဘူးဒါကြောင့်ရခိုင်တိုင်းသားတွေကိုဥဆောင်နေတဲ့ရခိုင်နိုင်ငံရေးသမားတွေအနေနဲ့ကိုယ့်ရခိုင်လူမျိုးတချို့ဘာကြောင့်ခုလိုအပြစ်မှုမျိုးထပ်တလဲလဲပြစ်မှုနေရသလဲအဖြေရှာသင့်ပါတယ်ဒါဟာလမ်းလွဲနေသလားလမ်းမှန်လားနိုင်ငံရေးသမားတွေရဲ့ဥဆောင်မှုဘာတွေချို့ရင်းနေသလဲစသဖြင့်သုံးသပ်သင့်ပါတယ်အခြားတစ်ဖက်မှာတော့ရဲတပ်ဖွဲ့ဘက်ကလည်းခုလိုလူစုလူဝေးနဲ့ဆန္ဒပြမှုဖြစ်စေအကြမ်းဖက်မှုပါလာသည်ဖြစ်စေလူ9ယောက်သေဆုံးသည့်အထိပြစ်ခတ်မှုဖြစ်သင့်သလားဆိုတာအသေးချာပြန်ဆန်းစစ်ဖို့ပြုပြင်ဖို့လိုနေပြီဖြစ်ကြောင်းပ
ါဥစည်သူအောင်မြင်ရဲ့ပြည်တွင်းသတင်းတုံ့တက်ချက်ကိုတနင်္ဂနွေနေ့ညနဲ့တနင်္လာမနေ့ပိုင်းတွေမှာပုံမှန်နှာစင်နိုင်တယ်လို့ VOA ရဲ့ website စာမျက်နှာမှာလည်းစာသားနဲ့ရောအတန်ပိုင်းနဲ့ပါနှာစင်ဖတ်ရှုနိုင်ကြပါလိမ့်ရှင
်။ American ပြောင်းစုရဲ့ New Mexico ပြည်နယ်အုပ်ချုပ်ရေးမှူးဟောင်း Bill Richardson နဲ့မြန်မာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တို့ကြားစကားချစ်တင်ဖြစ်ရကနေပြီးတော့ရခိုင်ကြံပြီးကော်မရှင်ကနေသူနှုတ်ထွက်တဲ့အထိအစိုးရဘက်နဲ့မစ္စတာရစ်ချတ်ဆန်တို့အကြားအပြန်အလှန်ပြောဆိုထုတ်ပြန်မှုတွေတင်းမာမှုတွေဖြစ်ခဲ့ရပါတယ်။ဒီဖြစ်ရပ်ကိုထောက်ပြီးတော့မြန်မာနိုင်ငံရဲ့တန်ငင်းတမန်ဆက်ဆံရေးနဲ့မြန်မာနိုင်ငံပေါ်ကဘာကရှုမြင်မုံတွေဘလို့တက်ရောက်မှုတွေရှိသွားပါလဲ။လာမယ့်အင်္ဂါနေ့ညပိုင်းတဲရဲဒီလိုင်းမှာဆွေးနွေးသွားဖို့ရှိပါတယ်။ပါဝင်ဆွေးနွေးမိမန့်လူတွေတော်ရရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင် VOA တဲရဲဒီလိုင်းအစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကုအမြင်အယူဆနဲ့မိကုန်းတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုးပြီးတော့ပြပို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က12323822994ဖြစ်ပြီးတော့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမန့်ကြမဲ့တော်ရရှိမှုကိုကြည့်ကြပါလိမ့်မယ
်။လာမယ့်အင်္ဂါညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါစေရှင်။အခုနောက်ဆုံးကြံနေသေးတဲ့ကိုငင်းချနဲ့ရှားဖောင်တို့စီစဉ်တင်ဆက်ပေးနေတဲ့ကဘာတလှထူးခြားစံပြသတင်းများစီစဉ်ကိုလည်းနှာစင်ကြရအောင်ပါရှင်။
ဆော်ဒီအရေဗျာနိုင်ငံကလအုပ်အလှပြိုင်ပွဲမှာပိုလှအောင်အသားအရေးအကြောင်းပျောက်စီထိုးထားတဲ့ကလအုပ်တရားစင်လောက်ကိုပြိုင်ပွဲကနေထုတ်ပေးခဲ့ပါတယ်။မြို့တော်ရီရဲ့ပြင်နာမှာကျင်းပတဲ့ဒီပြိုင်ပွဲမှာကလအုပ်တို့ရဲ့အရာမောင်းနှခမ်းပါခေါင်းနဲ့ဒူးတွေကိုကြည့်ပြီးအမှတ်ပေးကြတာပါ။တလကြာကျင်းပတဲ့ကလအုပ်ပြိုင်ပွဲဟာဆော်ဒီအရေဗျာယဉ်ကျေးမှုကိုမြှင့်တင်ဖို့အတွက်နှစ်စဉ်ပြုလုပ်ကြတာပါ။ကလအုပ်တွေကိုရှေ့ခေတ်မှာတော့အစားအသောက်ကုသန်းရောင်းဝယ်ရေးအိမ်မွေးတိရစ္ဆာန်နဲ့စစ်တိုက်တဲ့နေရာတွေမှာအသုံးပြုခဲ့ကြပြီးအခုခေတ်ကလအုပ်ပွဲတော်မှာတော့အလှပြိုင်ပွဲတွေအပြေးပြိုင်ပွဲတွေမှာတုံးကြပါတယ်ထိတ်တန့်အရေးအသွေးရှိတဲ့ကလအုပ်တကောင်ဟာစော်ဒီငွေ real သန်းနဲ့ချီပြီးတင်ပါတယ်ကလအုပ်ပွဲတော်မှာအစားအသောက်ဆိုင်တန်းတွေအမတရားပစ္စည်းရောင်းတဲ့ဆိုင်တွေနဲ့ကမ္ဘာအရှိဆုံးနဲ့အပုဆုံးကလအုပ်တွေကိုပြသထားတဲ့ပြကန်းတွေပါဝင်ပါတယ်
ဂျပန်နိုင်ငံနီဆန်ကားကုမ္ပဏီကသူ့နေရာသူပြန်သွားနိုင်တဲ့ဖဏတ်တွေထိုင်းစရာဖုန်တွေနဲ့စပွဲတွေကိုဂျပန်ရိုးရာဟိုတယ်တစ်ခုမှာစတင်သုံးပြလိုက်ပါတယ်ဒီပစ္စည်းတွေမှာသုံးထားတဲ့အလိုလျောက်ပြန်သိမ်းတဲ့စနစ်ဟာနီဆန်ကားကုမ္ပဏီရဲ့ကားရရမယ့်နေရာစီကိုအလိုလျောက်မောင်းသွားပြီးတော့ရပ်နိုင်တဲ့ Pro-Pilot Pass နည်းပညာဖြစ်ပါတယ်ပစ္စည်းတွေအသုံးမပြုတော့တဲ့အချိန်မှာခလုံနှိမ့်လိုက်ုံနဲ့ထားနေကြနေရာစီကိုအလိုလျောက်ပြန်ရောက်သွားတာပါဖဏတ်တွေမှာဆိုရင်အနောက်ဘက်မှာဘိန်းလေးနှလုံးမော်တာနဲ့အာယုံကံကိရိယာတွေတက်ဆင်ထားတာပါဂျိုဂျိုအနောက်ဘက်တောင်ပေါ်မြို့လေးဖြစ်တဲ့ဟာကုန်းက Pro-Pilot Park Broken Hotel မှာကန်ထူးသူဇုံတွဲတွေကိုအခမဲ့တဲခိုဝင်ပေးမယ်လို့ဒီဇိုင်းကုမ္ပဏီကကြေညာထားပါတယ
်ဒီရင်ဒီဇိုင်းကျောင်းသူတယောက်ကနောက်ခြေကနေအိမ်သုံးပြဘောကတွေထုတ်လုပ်ဖန်တီးပြလိုက်ပါတယ်ဘာမင်ဟမ်စီးတီးတက္ကသိုလ်မှာထုတ်ကုန်ပစ္စည်းဒီဇိုင်းပညာကိုတင်ကြားခဲ့ပြီးသူရဲ့ဘွဲယူပြဘွဲအတွက်လောက်ပြရမယ့်ပစ္စည်းကိုစဉ်းစားရကနေအခုလိုနောက်ချေးကိုအသုံးပြုဖို့ဖြစ်လာတာပါ။နောက်ချေးဟာအတော့ကိုအသုံးနေတဲ့သဘာဝသယင်ဇာတတစ်ခုဖြစ်တယ်လို့လည်းသူကပြောပါတယ်။ရေရှည်ခံပြီးတော့သဘာဝပစ္စည်းလည်းဖြစ်ဖို့ကိုအာရုံစိုက်ခဲ့ရတာပါ။ပန်းအိုးတွေခွေးကြေးထိုင်ခုံပူလေးတွေကိုဖန်တီးခဲ့တာဖြစ်ပြီးတော့ဒီပစ္စည်းတွေအကုန်လုံးကိုပြန်လည်အသုံးပြုလို့ရပါတယ်။အာဖရိကတိုင်းပြည်တွေမှာလည်းနောက်ချေးကနေမြေဩဇာဖြစ်အသုံးပြုတာမိသိန်းတငွေကနေစွမ်းအင်ထုတ်တာရှုံနဲ့ရောနေပြီးအိမ်အဆောက်အုံပစ္စည်းအဖြစ်သုံးတာမျိုးတွေလည်းရှိပါတယ်။အခုလိုပြိဘောကတွေလုတ်တဲ့နေရာမှာတော့ပိုးတက်ထားတဲ့နောက်ချေးကိုတစ်စည်းတွေနဲ့ရောပြီးနောက်ချေးရဲ့မူရင်းအယောင်အသွေးမပြည့်အောင်စီမံပြုလုပ်ထားတာပါ။ဝယ်ယူအသုံးပြုမဲ့သူတွေအနေနဲ့ထိုင်ခုံပန်းအိုးတွေရဲ့အသားကိုကြည့်ပြီးဒါကဘာနဲ့လုတ်ထားတာလဲဆိုတဲ့သိကျင်တဲ့စိတ်ဖြစ်ပေါ်လာအောင်ဖန်တီးထားတာပါ။
ကဘာတလထူကြစံပြသတင်းများအစီအစဉ်ကိုနားဆင်ကြကြရတာပါရှင်အခုထုတ်လွှင့်ပေးနေတဲ့တနားရီစာအစီအစဉ်အစဆုံးကိုမနေ့7နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ20 25 32တို့ကနေနားဆင်နိုင်သလို VOA Internet ဆက်မျက်နှာ bamis.voanews.com ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင်အခုတနင်္လာနေ့မနေ့ဖက်ထိတ်တန်းရောက်ဒေတာရင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုမဆုမြတ်မွန်ကပြောပြပေးပါဦးမယ်ရှင်
ဖီဒီနိုင်ငံက IKEA အမှတ်တံဆိပ်ပရိဘောဂကုမ္ပဏီတည်ထောင်သူ Egva Gambret ဟာအသက်62နှစ်အရွယ်မှာအဆုတ်ရောက်ရောဂါနဲ့ကွယ်လွန်သွားပါတယ်။သူရဲ့ IKEA အမှတ်တံဆိပ်ပရိဘောဂပစ္စည်းတွေကိုကမ္ဘာအနှံ့ပြန့်နှံ့အောင်ချဲ့ထွင်နိုင်ခဲ့သူလည်းဖြစ်ပါတယ်။ကမ္ဘာအနှံ့မှာဒီ IKEA စတိုးဆိုင်ကြီးပေါင်း400ကျော်ရှိပြီးတော့ဝန်ထမ်းပေါင်းက39,000ကျော်ပါတယ်။နှစ်စဉ်ရောင်းရတဲ့စုစုပေါင်းတန်ဖိုးကလည်းဒေါ်လာ50ဘီလီယံနီးပါးရှိပါတယ်။IKEA ကုန်ပစ္စည်းတွေဟာထူးထူးခြားခြားရိုးရှင်းတဲ့ဒီ Scandinavian design တွေဖြစ်ပြီးတော့တော်သက်ရုံအဖိုးအခါနဲ့ဝယ်ယူနိုင်တဲ့အိမ်တောင်ပရိဘောဂတွေလည်းဖြစ်ပါတယ်။စက်ကူဘုံတွေထဲမှာထုတ်ပေါ်ထားတဲ့အဲ့ဒီပရိဘောဂတွေကိုဝယ်ယူသူတွေကကိုယ်တိုင်ဆင်ယူရတဲ့ပစ္စည်းမျိုးတွေဖြစ်ပါတယ်။ရုရှားနိုင်ငံမှာဖမ်းဆီးခံလိုက်ရတဲ့အတိုက်ခံခေါင်းဆောင် Alexey Navalny ကိုထောက်ခံကြောင်းပြသတဲ့အနေနဲ့မြို့တော်တော်များများမှာထောင်ထဲချတဲ့ပြည်သူတွေဟာအေးအေးဒဏ်ကိုအန်တုပြီးတော့ဒီနေ့ကနေ့တုန်းကစူဝေးဆန္ဒပြခဲ့ကြပါတယ်။အတိုက်ခံကောင်းဆောင်နဗာလီကိုတော့ဒီမော်စကိုမြို့လေကလူလူစုဝေးပွဲတစ်ခုစီအသွားမှရဲကဖမ်းဆီးခဲ့တာပါမက်လာချရင်ချင်းပါမဲ့သမရရွေးကောက်ပွဲကိုတပိတ်မှောက်ဖို့အတွက်နဗာလီကရုရှားပြည်သူတွေကိုတိုက်တွန်းဆော်ဩနေတာဖြစ်ပါတယ်အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့တော်မှာစနေနေ့ကလူပေါင်း100ကျော်တေဆုံးခဲ့တဲ့တိုက်ခိုက်မှုဖြစ်ခဲ့ပြီးတဲ့နောက်တနင်္ဂနွေနေ့ကတော့ဒီတနိုင်ငံလုံးဝန်내ချင်းအထိမ်းအမှတ်နေ့ဖြစ်သတ်မှတ်ခဲ့ပါတယ်ဖောက်ခွဲရေးပစ္စည်းတွေအပြည့်တင်ထားတဲ့ဆေးရုံကားနဲ့အစိုးရရုံးတရုံရှိမှဖောက်ခွဲခဲ့တာကြောင့်တေဆုံးသူဟာ103ယောက်အထိရှိပြီးတော့230ကျော်ထိခိုက်ဒဏ်ရာရခဲ့တယ်လို့တာဝန်ရှိသူတွေကဒီနေ့ကနေ့ကပြောပါတယ်။စနေနေ့ကဖောက်ခွဲမှုနဲ့ဆက်ဆက်ပြီးတော့လူ၄ယောက်ကိုဖမ်းဆီးထားပြီးတော့စုံစမ်းစစ်ဆေးနေဆဲဖြစ်တယ်လို့အာဖဂန်ထောက်လှမ်းရေးဌာနအကြီးအကဲကပြောပါတယ်ရှင်
။တနင်္လာနေ့မနေ့ဖက် VOA ကထိတ်တန်းရောက်နေတဲ့ဒေတာတွင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုမဆုမြတ်မုံညင်ညာပေးသွားတာပါ။ဒီမနေ့အစည်းအဝေးထုတ်လွှင့်ရမှုကရှားဖောင်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ Darrell Smith ဖြစ်ပါတယ်ရှင်။တနင်္လာနေ့ညနေဘက်6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစည်းအဝေးတွေကိုလိုင်းဒိုမီတာ19 25တို့ကနေတိုက်ရိုက်နားဆင်နိုင်ပါတယ်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။သောရရှင်များနဲ့တို့ကမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေကြပါစေရှင်။
This program has come to you from the Voice of America, Washington.